Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်တွေစတင်ပါပြီ2018ခုနှစ်ဧပြီလ14ရက်စနေနေ့တကြံအကြာနေ့မနက်ခင်းဒီ VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေပြီးတော့9နာရီအထိ Washington DC ကနေကြားရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆုမြတ်မောမှာစနေနေ့မနက် VOA အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်ကတော့ဝင်းမင်းပါမမြသဇေအောင်နဲ့အတူဒီနေ့တကြံအကြာနေ့ထိတ်တန့်ရသတင်းတွေကိုကြီးညာပေးမှာပါစီးရီးယားနိုင်ငံမှာဓာတ်လက်နဲ့သုံးမသုံးကုလသမဂ္ဂကစစ်ဆေးဖို့ပြင်နေပါပြီ။ဝါရှင်တန်မြို့တော်နယ်မြေပေါင်း200ကျော်မှာတော့ဒီနေ့စနေနေ့မှာသိပ္ပံပညာရှင်တွေချီတက်ဆန္ဒပြကြဖို့ရှိပါတယ်။ဘာကြောင့်ပါလဲ။အစ္စရေးတပ်တွေပြစ်ထည့်ခဲ့လို့ပါလက်စတိုင်းဆန္ဒပြသူ900ကျော်တရားရခဲ့ကြပါတယ်။ဒီလိုသတင်းထူးခြားတာတွေနဲ့တူတခြားစိတ်ဝင်စားစရာသတင်းတွေကိုကြီးညာပေးပါပါမဆင်မြင်ပါရဲ့
။ကောင်းပါပြီ။ဒီနေ့မနေ့ထောက်လွှင့်ပေးမယ့်သတင်းဆောင်းပါးတွေကြရင်တော့2016အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ဆွတ်ခဲ့သလားဆိုတာကိုစုံစမ်းနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကိုယာရုကနေမဖြုတ်နိုင်အောင်လို့ဥပဒေကနေအကာအကွယ်ပေးဖို့ပါတီကြီးနှစ်ရလုံးကအပြင်းထန်စ조사နေပါတယ်။ဘာကြောင့်ပါလဲ
။ The Congress must speak clearly, loudly, with one voice by passing legislation.
အခုလိုဝါရှင်တန်ကနိုင်ငံရေးအတိုင်းအဝိုင်းကြားမှာဖြစ်နေတဲ့နောက်ဆုံးရသတင်းနဲ့အတူရေပြင်ပိုင်နဲ့အငင်းပွားမှုကြောင့်နိုင်ငံတကာအငင်းပွားမှုဖြေရှင်းရေးခုံတမာတိအဖွဲ့အထည်တက်ပြီးတော့ဖြေရှင်းခဲ့တဲ့ဖိလစ်ပိုင်နဲ့တရုတ်နိုင်ငံတို့အခုတော့ဆက်ဆံရေးတွေနှွေးထွေးလာနေတဲ့အကြောင်းနဲ့တရုတ်မှာလူခွင့်ရေးလှုပ်ရှားသူတွေကိုအတင်းဝန်ခံထွက်ဆိုခိုင်းနေတဲ့အတွက်အရေးယူတန်ခတ်ဖို့လူခွင့်ရေးလှုပ်ရှားသူတွေတောင်းဆိုနေတဲ့သတင်းတွေကိုထုတ်လွှင့်ပေးပါမယ်။နောက်ပိုင်းကျရင်လည်းဒီအပတ်စဉ်အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာအစီအစဉ်တွေကိုနားဆင်ရမှာပါ။အခုအရင်ဆုံးတော့ဒီနောက်ဆုံးရထိတ်တန့်သတင်းတွေကိုကိုဝင်းမင်းနဲ့မတ်မြသဇေအောင်တို့ကအကြေညာပေးကြပါမယ်ရှင်။
စီးရီးယားဆိုးရွားနေတဲ့ဓာတ်လက်နဲ့သုံးတိုက်ခတ်ခဲ့တာမဟုတ်သက်တေကံပစ္စည်းတွေရှာဖွေစစ်ဆေးဖို့ OPCW လို့ခေါ်တဲ့ကုလသမဂ္ဂဓာတ်လက်နဲ့ဆိုင်ရာစုံစမ်းစစ်ဆေးသူတွေပြင်ဆင်နေပါပြီ။ဒီကုလသမဂ္ဂစစ်ဆေးရေးအဖွဲ့အနေနဲ့မြေသားတွေတိုက်ခိုက်တည်ကြည်ခဲ့ရသူတွေရဲ့သွေးနမူနာပါဝင်ဇီဝကျန်းမာရေးဆိုင်ရာအထောက်အထားတွေနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာနမူနာပစ္စည်းတွေကိုလိုက်စုစစ်ဆေးကဓာတ်လက်နဲ့သုံးမသုံးကိုအဆုံးဖြတ်ပေးမှသာဖြစ်ဖြစ်ဘသူကလုပ်ခဲ့တယ်ဆိုတာကိုတော့အဆုံးဖြတ်ပေးမှာမဟုတ်ပါဘူး။စီးရီးယားမြို့တော်ဒမက်စကန်မြို့စုံကဂူတာအရှေ့ပိုင်းဒူမာအရက်မှာစနေနေ့တုန်းကဖြစ်ခဲ့တဲ့ဒီဓာတ်လက်နဲ့သုံးခဲ့တယ်လို့တန်တရားရှိထားတဲ့တိုက်ခိုက်မှုအတွင်းအနည်းဆုံးလူ40သေဆုံးခဲ့ရပြီးယာနဲ့ချီဖျားနာနေကြပါတယ်။စီးရီးယားဆိုရကတော့ဓာတ်လက်နဲ့သုံးတိုက်ခိုက်မှုမကျူးလွန်ခဲ့ကြောင်းညှင်းဆန်ထားချိန်မှာစီးရီးယားကိုကြောထောင်နှောက်ခံပေးထားတဲ့ရုရှားကတော့ပြည်ထောင်နိုင်ငံအနေနဲ့အတူရောင်ဓာတ်လက်နဲ့တိုက်ခိုက်မှုဇလန်းဆင်နေတယ်လို့စွပ်စွဲလိုက်ပါတယ်။ရုရှားကာကွယ်ဝန်ကြီးဌာနပြောခွင့်ရအေဂိုကိုနာရှက်ကော့ဖ်ကပြည်ထောင်နိုင်ငံအနေနဲ့ဆီးရီးယားနိုင်ငံတဲ့တပုံတွေထိမ့်ချုပ်ထားရဒေတာကဆီးရီးယားပြည်သူစစ်တွေနဲ့အရန်စီရနာရှင်တပ်သားတွေကအခုလိုတိုက်ခိုက်မှုဖြစ်လာအောင်ဖိအားပေးရန်စနေတယ်လို့ဆွဆွဲလိုက်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းပတ်ကဆီးရီးယားအရေးနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားအကြားသဘောထားတင်းမာမှုတွေပြင်းထန်ခဲ့ပြီးနောက်နှစ်ဖက်စလုံးကလေးတန်းလျှော့လို့တဲ့သဘောကိုအခုတွေ့ရှိရပါတယ်သမ္မတထရမ့်ကဆီးရီးယားနိုင်ငံမှာဓာတ်ဒုလက်နက်နဲ့ရက်စက်စွာတိုက်ခိုက်မှုအပေါ်စီးရီးယားသမ္မတဘာရှာအယ်အဆက်ကိုအပြစ်တင်ခဲ့ပြီးအပြစ်ပေးတဲ့အနေနဲ့စီးရီးယားကိုဒုံးကျည်တွေပြစ်လွတ်ဖို့အသင့်ပြင်ထားတယ်လို့သတိပေးပြောကြားခဲ့ပါတယ်။ American ဘက်ကစီးရီးယားကိုဒုံးကျည်တွေပြစ်လွတ်ရင်ကြားပြတ်ပစ်ချမယ်လို့ Lebanon ဆိုင်ရာရုရှားသမ္မတအပါအဝင်တန်တမန်များကဆိုခဲ့ပါတယ်။ကြာသပတေးနေ့မှာတော့နှစ်နိုင်ငံလုံးအပြောလျှော့ပြီးလက်တွေ့မှာစီးရီးယားအပေါ် American ကတစုံတရာတိုက်ခိုက်လာရင်ရုရှားအနေနဲ့ဘယ်လိုတုံ့ပြန်သင့်တယ်လဲလို့ပြန်လည်စဉ်းစားရတော့မယ့်အနေအထားဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲစီးရီးယားအရေးနဲ့ပတ်သက်လို့အမေရိကန်နဲ့စစ်ရေးပဋိပက္ခတွေပေါ်ပေါက်လာနိုင်ကြောင်းရုရှားကသတိပေးနေချိန်မှာဓာတ်လက်နဲ့လို့ယူဆရတဲ့တိုက်ခိုက်မှုအပေါ်အမေရိကန်ကတုံ့ပြန်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကအမျိုးသားလုံခြုံရေးကောင်စီနဲ့တိုင်ပင်ခဲ့ပါတယ်။စီးရီးယားခြေအနေနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးအဖွဲ့ဝင်တွေနဲ့သမ္မတတွေ့ဆုံဆွေးနွေးခဲ့ပြီးနောက်ဆုံးဆုံးဖြတ်ချက်ကိုတော့မချရသေးတဲ့အကြောင်းလဲအင်ဖြူတော်ပြောခွင့်ရဆာရာဆန်ဒါစ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါထောက်လှမ်းရေးသတင်းတွေကိုဆက်လက်ဆန်းစစ်နေဆဲဖြစ်ပြီးလက်တွဲဘက်တွေမဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးပြောဆိုနေသလိုပြင်သစ်သမ္မတဗြိတိန်ဝန်ကြီးချုပ်တို့နဲ့စကားပြောဖို့စီစဉ်ထားတယ်လို့လည်းပြောခဲ့ပါတယ
်အစ္စရေးစစ်သားတွေလက်ချက်ကြောင့်ပါလက်စတိုင်းဆန္ဒပြသူပေါင်း900ကျော်ဒီနေ့တရားရခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်ဒီဆန္ဒပြသူတွေအနေနဲ့ပါလက်စတိုင်းအုပ်ချုပ်ထားတဲ့ဂါဇာကမ်းပြောင်နဲ့အစ္စရေးကိုပိုင်းခြားတဲ့နယ်စပ်ခြံစည်းရိုးကိုဖျက်ချဖို့အချိန်ချင်းစူးစမ်းခဲ့တာကိုပြန်ပေါင်းထုတ်ဖို့အစ္စရေးစစ်သားတွေဘက်ကတနက်တွေမျက်ရည်ယူပုံးတွေနဲ့ပြစ်ထည့်ခဲ့တယ်လို့ဒီကျမ်းမာရေးဝန်ကြီးဌာနကဆိုပါတယ်။ မေလလည်းထီလုပ်ဖို့စီစဉ်ထားတဲ့အခု၃ချိန်မြောက်ပတ်စဉ်ဆန္ဒပြပွဲတွေထောင်ကနန်းတွင်နဲ့ချီတဲ့ပါလက်စတိုင်းတွေဆန္ဒပြခဲ့ရကအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာခဲ့တာပါအရင်ဆန္ဒပြပွဲတွေတုန်းကလည်းအခုလိုအကြမ်းဖက်ပြစ်ခတ်ခဲ့တာကြောင့်ဒါဇင်တွေနဲ့ချီတဲ့ဆန္ဒပြသူတွေတည်ဆုံခဲ့ရပြီးနောက်ထပ်ထောင်ကနန်းတွင်နဲ့ချီတဲ့သူတွေဒဏ်ရာတွေရခဲ့ကြပါတယ်ဒီဆန္ဒပြသူတွေအနေနဲ့ Israel Palestine နယ်စပ်ကနေမီတာရာပေါင်းများစွာခြိဝေးတဲ့နေရာမှာရွက်ပြင်တဲထိုးပြီးတပိတ်စခန်းဖွင့်ထားကြတာပါအဲ့ဒီတပိတ်စခန်းတွေကနေအုပ်စုငယ်လေးတွေနယ်စပ်ခြံစည်ရုံနဲ့ကပ်လာပြီး Israel အလံတွေနဲ့ကားတိုင်ယာတွေကိုမီးရှို့ကာခဲနဲ့ပစ်ပေါက်ပြီးမှ Israel စစ်သားတွေဘက်ကလည်းကြီးစံစစ်တွေမျက်ရည်ပုံးတွေသုံးပြီးအခုလိုပြန်ပစ်ထည့်ခဲ့ရကနေတရားရည်ရခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ရာသီဥတုပြောင်းလဲမှုဆန်ရသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလက်နက်ကင်ဆောင်မှုစတဲ့ပြဿနာတွေအပေါ်အစိုးရရဲ့မူဝါဒတွေမှာသိပ္ပံပညာဆိုင်ရာတွေးရှိချက်တွေကိုလစ်လျူရှုထားတဲ့အတွက်ဒီကနေ့စနေနေ့မှာအမေရိကန်နိုင်ငံမြို့တော်ဝါရှင်တန်နဲ့မြို့ပေါင်း200ကျော်မှာသိပ္ပံပညာရှင်တွေခြိတက်ဆန္ဒပြဖို့ရှိပါတယ်။မနေ့ကသမ္မတထရမ့်ရာဒူးရယူပြီး3လအကြာပထမဦးဆုံးသိပ္ပံဆိုင်ရာခြိတက်ဆန္ဒပြပွဲနောက်ဒါဟာဒုတိယအကြိမ်ဖြစ်ပါတယ်။အစိုးရစီမင်းစည်းကမ်းတွေရေးဆွဲရမှာသိပ္ပံပညာရှင်တွေရဲ့တွေးရှိချက်တွေကိုအရေးမဆိုင်ပဲဘေးဖယ်ထားမှာကိုသုတေသနပညာရှင်တွေကစိုးရိမ်မှုတွေရှိနေပါတယ်ဒီစိုးရိမ်မှုတွေကတွန်းအားပေးတဲ့အတွက်ခြိတက်ဆန္ဒပြဖို့ဖြစ်လာတယ်လို့ယူဆကြောင်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအကြံပေးအဖွဲ့ယုံဥက္ကဋ္ဌဟောင်းခရစ်ဇာဘာကပြောပါတယ်သိပ္ပံပညာတွေးရှိချက်တွေကိုအလေးမထားကြတာသမ္မတထရမ့်လက်ထက်မှမဟုတ်ပါဘူးအရင်ကလည်းအမျိုးသမီးတို့ကျမ်းမာရေးလက်နက်ကင်အကျန်းဖက်မှုနဲ့အခြားအငင်းပွားပွဲကိစ္စတွေမှာသိပ္ပံပညာရှင်တွေရဲ့တွေးရှိချက်တွေကိုပယ်ထားတယ်ဆိုတဲ့သက်သေတာတကားတွေရှိခဲ့ပါတယ်လို့ခြိတက်ဆန္ဒပြပွဲဥဆောင်စီစဉ်သူတွေကပြောပါတယ်
ဒီ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးဖမ်းယူနိုင်ပါတယ်ခင်ဗျာ။
ပြည်ဝအမေရိကန်သံကတကြံကြနေစနေနေ့မနက်ခင်းထိတ်တန့်ရောက်တဲ့တွင်တွေကိုဆက်ကြင်ညာပေးနေပါတယ်။အင်ပီရိုရာရှိတွေကအမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တွေရဲ့မကြုံစဘူးထိတ်သီးဆွေးနွေးပွဲကိုချော့ချော့မွေ့မွေ့ဆက်ပြင်ဆင်နေတယ်လို့ဒီနေ့အတည်ပြုပေးလိုက်ပြီးဒီနှစ်နိုင်ငံဆွေးရတွေကြားဓာတ်ရိုက်ဆက်သွယ်မှုတွေရှိနေတယ်ဆိုတဲ့လက္ခဏာပြလိုက်ကြပါတယ်။အင်ပီရိုအကြီးတန်းရာရှိသူကဒီထိတ်သီးဆွေးနွေးပွဲဖြစ်လာဖို့အလားအလာကောင်းနေပြီးနှစ်နိုင်ငံသက်ဆိုင်ရာအေဂျင်စီတွေကြားတင်းတင်းကြပ်ကြပ်ထိန်းသိမ်းပြီးချိတ်ဆက်လှုပ်ဆောင်နေတာရဲတပ်ဘက်ပေါင်းများစွာရှိလာခဲ့ပြီလို့ထုတ်ပြောလိုက်ပါတယ်။နှစ်နိုင်ငံတိုက်ရိုက်ဆက်သွယ်ပြီးဒီထိပ်သီးဆွေးနွေးပွဲပြင်နေတဲ့အကြောင်းကိုမေးရမှာဒီအကြီးအကျယ်ရရှိကအခုလိုထိပ်သီးဆွေးနွေးပွဲဖြစ်မြောက်အောင်နဲ့အောင်မြင်အောင်ကျင်းပဖို့ပြင်ဆင်နေတယ်ဆိုလို့ဆိုပြီးကြတဲ့ကဒီဆက်သွယ်မှုကဘလောက်ထိခီးပေါက်နေတယ်ဆိုတာသိနိုင်ပါတယ်လို့ပြန်ဖြေခဲ့ပါတယ်။ဒီအလားအလာကောင်းနေတဲ့ထိပ်သီးဆွေးနွေးပွဲကိစ္စဟာရှေ့ဘက်ထက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဖလော်ရီဒါပြည်နယ်ကသမ္မတထရမ့်ရဲ့မာလာကိုကိုပိုင်ပန်းဖြေစခန်းမှာအလို့သဘောတွေ့ဆုံလက်ပတ်ကြချိန်မှာအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်ပါတယ်။ဒီ Trump နဲ့ Kim ထိပ်သီးဆွေးနွေးပွဲပေါ်အမေရိကန်အဓိကမဟာမိတ်တွေထဲမှာဂျပန်နိုင်ငံကအစိုးရဆုံးဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ဒီထိပ်သီးပွဲကနေလုံခြုံရေးဆိုင်ရာသဘောတူညီမှုတွေချုပ်ဆိုတဲ့အဆင့်ရောက်သွားခဲ့ရင်ဂျပန်နိုင်ငံရဲ့အကျိုးစီးပွားကိုလောက်လောက်လာလာထည့်မတက်တာမျိုးဖြစ်လာမှာကိုစိုးရိမ်နေတာပါ
။ဇန်နဝါရီလကကက်ရှမီးယားမှာအုပ်စုဖွဲ့မဒိန်ချင်းအသက်ခံခဲ့ရတဲ့အသက်၈နှစ်အရွယ်မိန်းကလေးကဆားလို့မနစ်ကဥတာပရာဒက်ပြည်နယ်မှာအသက်16နှစ်အရွယ်မိန်းကလေးတူမရင်းကျင့်ခံရမှုအပါအဝင်အိန္ဒိယနိုင်ငံတဝန်မရင်းကျင့်လူသတ်မှုတွေလွန်ခဲ့တဲ့လပေါင်းများစွာကတည်းကရှိနေပါတယ်။ဟိန္ဒူများစုနေထိုင်ရာကက်ရှမီးယားမှာအသက်16နှစ်အရွယ်မိန်းကလေးအာစဖာကိုအုပ်စုဖွဲ့ရရဆက်ဆက်မရင်းကျင့်အသက်ခံခဲ့ရတဲ့အတွက်ဟိန္ဒူအမျိုးသား၈ဦးကိုဖမ်းဆီးထိန်းသိမ်းထားမှုအပေါ်ဟိန္ဒူတက်ကြွလှုပ်ရှားသူများနဲ့လက်ရှိအာဏာရပါတီအဖွဲ့ဝင်တို့ချို့ချီတက်ဆန္ဒပြခဲ့ကြပါတယ်။ဖမ်းဆီးဆွဆွဲခံရသူတွေထဲမှာအရင်အစိုးရအရာရှိဟောင်းတဦးနဲ့ရဲအရာရှိတွေပါဝင်နေပြီးဖမ်းဆီးထိန်းသိမ်းထားတဲ့ဟိန္ဒူအမျိုးသား၈ဦးကိုဆွဲချက်တင်ဖို့တရားရုံးအတွင်းရဲတွေဝင်ရောက်လာတာကိုလည်းရှေ့နေတချို့ကတားဆီးခဲ့ပါတယ်။ဒီမတိုင်းမှုကနှစ်ဖက်ဘာသာရေးအဖွဲ့နှစ်ခုကြားဘာသာရေးတင်းမာမှုတွေဖြစ်လာနိုင်တဲ့အတွက်ကျွန်တော်တို့အနေနဲ့ဟိန္ဒူမွတ်စလင်ခရစ်ယာန်မခွဲကြဘဲတရားဥပဒေအတိုင်းဆောင်ရွက်သွားမှာပါလို့ရဲအုပ်ဂျာမူ SP Valid ကပြောပါတယ်
နိုင်ဂျီးရီးယားနိုင်ငံမှာတော့ဘိုကိုဟာရမ်တပုံတွေအနေနဲ့ကျောင်းသူပေါင်း283ယောက်ကိုပြန်ပေးဆွဲခဲ့တဲ့၄နှစ်မြောက်နှစ်ပတ်လည်နေ့မှာအစိုးရအနေနဲ့လုံခြုံရေးပိုကောင်းအောင်ယူပေးဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။2014ခုနှစ်တုန်းကနိုင်ငံရှေ့မြောက်ပိုင်းချက်ပေါ်မြို့ကကျောင်းမှာညဘက်ကြီးပြန်ပေးဆွဲခံခဲ့ရတဲ့ကျောင်းသူတွေကတချို့ကထွက်ပြေးလျော့ခဲ့ပြီးတချို့ကတော့အပေးယူညှိနှိုင်းရကနေလျော့ဆေးခဲ့ပေမဲ့အခုချိန်ထိပျောက်ဆုံးသူ112ယောက်ရှိနေပါသေးတယ်ခင်ဗျာ
။ဖိလစ်ပိုင်က Facebook သုံးဆွဲသူတန်းတန်းကျော်ရဲ့ကိုယ်ရေးချက်လက်တွေကို Britain အခြေစိုက် Cambridge Analytica Company ကတရားမဝင်ယယီမှုအပေါ်စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်ဆိုတဲ့အတွက် Facebook အတွက်ပိုမိုခက်ခဲတဲ့ပြဿနာတွေနဲ့ရင်ဆိုင်ရဖို့ရှိပါတယ်။ဖိလစ်ပိုင်မြို့သားလုံခြုံရေးကော်မရှင်ကဒီကိစ္စနဲ့ပတ်သက်တဲ့ဆောင်ရွက်စာရန်တွေကိုပေးအပ်ဖို့ Facebook ကို April 17ရက်နေ့ကစပေးပို့ထားပါတယ်။ Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်မြသဇင်အောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ရဲ့အခုထုတ်လွှင့်မှုတွေကို bamis.voanews.com မြန်မာပိုင်း website ပေါ်မှာနားဆင်နိုင်သလို VOA မြန်မာပိုင်း Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါရောင်းမယ်။ Washington နိုင်ငံရဲ့အတိုင်းပိုင်းမှာနောက်ဆုံးဖြစ်နေတဲ့သတင်းတစ်ခုကိုမပြောခင်မှာမြန်မာအင်ဒီဂျင်တရုတ်နဲ့ဖိလစ်ပိုင်ဆက်ဆံရေးကြည့်ရအောင်ပါ။တောင်တရုတ်ပင်လယ်ထဲမှာရေပြင်းနဲ့နမိတ်ပိုင်ဆိုင်မှုအငင်းပွားမှုကြောင့်နိုင်ငံတကာအငင်းပွားမှုဖြေရှင်းရေးခုံတမာရီအဖွဲ့အထိတက်ပြီးတော့အဆုံးအဖြတ်ယူခဲ့တဲ့ဖိလစ်ပိုင်နဲ့တရုတ်နိုင်ငံကြားမှာအခုတော့ဆက်ဆံရေးအတော်လေးနှွေးထွေးလာနေပါတယ်။ဖိလစ်ပိုင်စီးပွားရေးနဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်စေဖို့အတွက်တရုတ်ကဒေါ်လာသန်း80ကျော်ကူညီထောက်ပံ့မယ်လို့ဒီတစ်ပတ်ထဲမှာပဲကန့်လန့်ခဲ့ပါတယ်။တရုတ်နဲ့ဆက်ဆံရေးပြန်လည်ကောင်းမွန်ဖို့သမ္မတဒူတာတေးရဲ့ဆောင်ရွက်မှုတွေအောင်မြင်နေပုံရတဲ့အကြောင်း VOA သတင်းတောက် Ralph Jennings ပေးပို့တဲ့သတင်းကိုဆက်ပြီးတော့တင်ပြချင်ပါတယ်။ဖိလစ်ပိုင်သမ္မတ Rodrigo Duterte နဲ့တရုတ်သမ္မတရှီဂျင်ပင်တို့ပြီးခဲ့တဲ့အင်္ဂါနေ့ကတရုတ်နိုင်ငံမှာဆွေးနွေးကြခြင်းမှာတရုတ်ကဖိလစ်ပိုင်နိုင်ငံစီးပွားရေးနဲ့အခြေခံအဆောက်အုံတွေအတွက်ဒေါ်လာ83သန်းကူညီထောက်ပံ့မယ်လို့ကြေညာခဲ့ပါတယ်။ဒါရမကဖိလစ်ပိုင်နိုင်ငံမှာဒေါ်လာ10ဘီလီယံနီးပါးဖို့စီးပွားရေးလုပ်ဖို့အတွက်ရည်ရွယ်ချက်ရှိကြောင်းတရုတ်ကုမ္ပဏီ6ခုကဖိလစ်ပိုင်အစိုးရနဲ့စာချုပ်ချုပ်ခဲ့တယ်လို့ဖိလစ်ပိုင်သမ္မတရုံးပြောခွင့်ရသူရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တကယ်တော့တရုတ်နဲ့ဖိလစ်ပိုင်နိုင်ငံကြားမှာအခုလိုနှွေးထွေးတဲ့ဆက်ဆံရေးပြန်ဖြစ်လာတာ2နှစ်လောက်ပဲရှိပါသေးတယ်။ဖိလစ်ပိုင်အရင်သမ္မတဘန်နီနိုအကီနိုလက်ထက်တုန်းကတောင်တရုတ်ပင်လယ်ထဲမှာတောင်ထွန်းနေတဲ့စကာရာဘိုလျှော်ကျွန်းငယ်ပိုင်ဆိုင်မှုနဲ့ပတ်သက်လို့နိုင်ငံတကာအငင်းပွားမှုဖြေရှင်းရေးခုံတမာတိရုံးအထိတက်ပြီးတော့ဆုံးဖြတ်ချက်ယူခဲ့ပါတယ်။သမိုင်းကြောင်းအရအဲ့ဒီကျွန်းဟာတရုတ်တို့ပိုင်မဟုတ်ဘူးလို့2016ခုနှစ်မှာခုံတမာတိရုံးကအဆုံးဖြတ်ပေးခဲ့ပါတယ်။အဲ့ဒီတုန်းကတရုတ်နဲ့ဖိလစ်ပိုင်ဆက်ဆံရေးအတော်လေးအဖူးအထစ်တွေဖြစ်ခဲ့ပေမဲ့2016ခုနှစ်မှာပဲသမ္မတဒူတာတေးတက်လာခဲ့ပြီးတဲ့နောက်တရုတ်နဲ့ဆက်ဆံရေးပြန်လည်ကောင်းမွန်အောင်ကြိုးစားခဲ့ပါတယ်။2016အောက်တိုဘာမှာတရုတ်ကဖိလစ်ပိုင်မှာကူညီထောက်ပံ့မှုနဲ့ယင်းနှိမ့်ညွှန်မှုတို့အတွက်စုစုပေါင်းဒေါ်လာ24ဘီလီယံထောက်ပံ့ဖို့ကတိပြုခဲ့တဲ့အပြင်ဖိလစ်ပိုင်တောင်ပိုင်းကမငြိမ်မသက်ဖြစ်နေတဲ့မင်ဒါနာအိုကျွန်းမှာမိရထားလမ်းဆောက်လုပ်ရင်းနဲ့မွတ်စလင်သဘုံတွေနှိမ်နှင်းရေးကိုတရုတ်တို့ကကူညီခဲ့ပါတယ်။နိုင်ငံပိုင်ဆိုင်မှုအငင်းပွားနေတဲ့စကာရာဘိုလျှော်ကျွန်းတဝိုက်တရုတ်တို့ကသူတို့လှုပ်ရှားမှုတွေကိုလျှော့ချခဲ့တဲ့အပြင်အဲ့ဒီနေရာမှာပူးတွဲရေနံရှာဖွေလုပ်ဖို့အထိနှစ်ဖက်ဆွေးနွေးနေကြပါပြီ။အငင်းပွားနေကြတဲ့ရေနံနမိတ်မှာမတော်တဆမှုတွေကိုရှောင်နိုင်ဖို့နှစ်နိုင်ငံကြားအဆက်အသွယ်တိုးမြင့်ဖို့ကိုလည်းသမ္မတဒူတာတေးနဲ့သမ္မတရှီတို့ဒီတစ်ပတ်ထဲမှာသဘောတူခဲ့ပါတယ်။အခုလိုတရုတ်တို့နဲ့ဆက်ဆံရေးကောင်းမွန်လာတာကဖိလစ်ပိုင်နိုင်ငံရဲ့စီးပွားရေးအတွက်အထောက်အကူဖြစ်စေတယ်လို့ Philippines Daily Ban တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ခ Harman Craft ကပြောပါတယ်
If you're talking about the sense that things are actually getting better in the Philippines as far as the economy is concerned
ဖိလစ်ပိုင်ရဲ့စီးပွားရေးကိုကြည့်ရင်ပိုပြီးကောင်းလာပါတယ်အဲ့ဒါက Aquino အစိုးရလက်ထက်ကဓာတ်တရုတ်နဲ့ဆက်ဆံရေးပိုကောင်းမွန်စေဖို့သမ္မတဒူတာရဲ့ကြိုးပမ်းမှုကြောင့်လို့လည်းအတိုင်းအတာတစ်ခုရပြောနိုင်ပါတယ်
သမ္မတဒူတာတေအစိုးရလက်ထက်မှာတရုတ်စီကစုစုပေါင်းဒေါ်လာ169ဘီလီယံဘိုထောက်ပံ့ကူညီမှုတွေရအောင်လုပ်နိုင်ခဲ့တာကလည်းပြည်တွင်းမှာသမ္မတအပေါ်ထောက်ခံမှုဆက်ရနေစေတာဖြစ်ပါတယ်။တရုတ်စီးပွားရေးလုပ်ငန်းတွေဖိလစ်ပိုင်မှာနောက်ထပ်လာရောက်ယင်းနှိမ့်ညွှန်ဖို့စိတ်ဝင်စားနေကြတဲ့အပေါ်မှာလည်းအားလုံးကစိတ်ဝင်စားနေတယ်လို့ Banco de Oro Unibank ဘဏ်ကဈေးကွက်ဆိုင်ရာမဟာဗျူဟာမှူး JonathanRavialis ကပြောပါတယ
် I guess everyone's watching because these potential investments could further speed
အားလုံးကစောင့်ကြည့်လေ့လာနေကြတယ်လို့ကျွန်တော်ထင်ပါတယ်ယင်းနှိမ့်ညွှန်ကြမယ်အလားအလာတွေကနေနောက်ထပ်လုပ်ငန်းတွေမြန်မြန်ဆန်ဆန်ဖြစ်လာမယ်စီးပွားရေးတိုးတက်လာမယ်အလုပ်ကိုင်သစ်တွေပေါ်လာမှာဖြစ်ပါတယ
်သမ္မတဒူတာတေးဟာတရုတ်နိုင်ငံအပြင်ဂျပန်နိုင်ငံကယင်းနှိမ့်ညွှန်မှုတွေဝင်လာအောင်လဲလှုံ့ဆော်ခဲ့ပါတယ်သူသမ္မတဖြစ်လာကစားမှာ American နဲ့ဆက်ဆံရေးတော်တော်လေးထိခိုက်ခဲ့ပေမဲ့
ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစပြီးတော့အမေရိကန်နဲ့လည်းဆက်ဆံရေးပြန်တိုးတက်လာနေပါတယ်။ဒူတာတေးအနေနဲ့တရုတ်နဲ့တိတ်ရင်းနှီးတယ်ဆိုတာမျိုးအမြင်မရောက်ဖို့ကြိုးစားပုံရတယ်လို့ Institute for Political and Electoral Reform အဖွဲ့ကအမှုဆောင်ဒါရိုက်တာRamon Garcibel ကပြောပါတယ
် I think it's trying not to portray a very pro China
တရုတ်ကိုတိတ်လူလားတယ်ဆိုတဲ့အမြင်မရောက်အောင်သူစ조사တယ်လို့ကျွန်တော်ထင်ပါတယ်တရုတ်ကိုထောက်ခံသူလို့အမြင်ခံရမှာကိုသူမလိုလားပါဘူ
းဖိလစ်ပိုင်ပြည်သူအများစုကတော့တမရဒူတာတေးရဲ့တရုတ်နဲ့ဆက်ဆံရေးအပေါ်ယုံကြည်လက်ခံကြတယ်လို့သူကပြောပါတယ်ဖိလစ်ပိုင်နိုင်ငံမှာနိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေလိုအပ်နေတာကြောင့်တရုတ်ကအမြောက်အများလာရောက်ရင်းနှီးမြှုပ်နှံမှာကိုဖိလစ်ပိုင်အစိုးရကကြိုးစိုးနေတာဖြစ်တယ်လို့ဒေတာရင်းစီးပွားရေးပညာရှင်တွေကလည်းပြောပါတယ်ရှင်တရုတ်နိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပဲဆက်ပြီးတော့တင်ပြပါရစေတရုတ်နိုင်ငံမှာလူခွင့်ရေးလှုပ်ရှားသူအများစုရဲ့အမှုတွေအပါအဝင်လူအများစိတ်ဝင်စားတဲ့အမှုတွေမှာတရားခဏ်အဖြစ်ဆွဆွဲထားသူတွေကိုရုပ်သံသတင်းမီဒီယာတွေပေါ်ကနေအတင်းဝန်ခံခိုင်းနေတာကြောင့်နိုင်ငံတကာအနေနဲ့အရေးယူပိတ်ဆို့မှုတွေလုပ်တဲ့နယ်လို့လူခွင့်ရေးအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်တရားစွဲခံထားရတဲ့ဒီလူသိများစု45ယောက်ကိုသမရရှိချင်းဘင်းလက်ထက်မှာအခုလိုမတရားထွက်ဆိုခိုင်းခဲ့တယ်လို့ Defenders ဆိုတဲ့ဒီလူခွင့်ရေးအဖွဲ့ကြီးကပြောပြီးတော့စာမျက်နှာတရားကျော်ပါတဲ့အစီရင်ခံစာထောက်ပြန်တောင်းဆိုလိုက်တာဖြစ်ပါတယ်သမရရှိအာဏာရလာတဲ့2013ခုနှစ်ထဲကစဖြစ်လာခဲ့တဲ့အတင်းဝန်ခံခိုင်းမှုတွေမှာတရုတ်မီဒီယာတွေလည်းပူးပေါင်းကျူးလွန်ခဲ့တယ်လို့ဆွဆွဲထားပါတယ် VOA သတင်းတောက် Joyce Hwan ရဲ့သတင်းကိုကိုဝင်းမင်းကတင်ပြပါမယ်ရှင
်ဟုတ်ကဲ့ပါတရုတ်ရုပ်မြင်သံကြားတဲ့ဝန်ခံထွက်ဆိုမှုများနောက်ခွဲကကြိုတင်ဇက်တိုက်ချမှုများလို့ခေါင်းစဉ်ပေးထားတဲ့ဒီအစင်ခံစားတဲ့မှာလူခွင့်ရေလှူရှားတဲ့ရှေ့နေတွေသတင်းတောက်တွေအင်တာနက်သမားတွေနဲ့အခြားထင်ရှားသူတွေကိုအခုလိုမတရားထွက်ဆိုခိုင်းခဲ့ကြောင်းအသေးစိတ်ဖော်ပြထားပါတယ်။ဒါအပြင်အမေရိကန်နိုင်ငံမှာအကြီးအကျယ်ဆွေးနွေးနေရတဲ့တရုတ်ရဲ့ကွန်ဒွေဆိုင်ရာမတရားလုပ်မှုတွေကိုလည်းချိတ်ဆက်ရေးသားထားတာအပြင်တရုတ်သတင်းမီဒီယာတွေအနေနဲ့တခြားနိုင်ငံတွေမှာလွတ်လွတ်လပ်လပ်ဒန်းတူလှုပ်ခွင့်ရပေမဲ့နိုင်ငံခြားမီဒီယာတွေကိုတော့တရုတ်ဘက်ကအခုလိုအခွင့်အရေးပိတ်ပင်ထားတယ်လို့ထောက်ပြခဲ့ပါတယ်။ဒီဝန်ခံထွက်ဆိုခဲ့သူတွေကတဦးဖြစ်တဲ့ဆွီဒင်လူခွင့်ရေးလှုပ်ရှားသူပီတာဒါလင်က
This is just another area within economy
ဒါကတခြားနိုင်ငံတွေမှာပုံမှန်ကျင့်သုံးနေတဲ့စီးပွားရေးဥပဒေတွေကိုတရုတ်နိုင်ငံအနေနဲ့သူတို့အကျိုးစီးပွားဖြစ်ဖို့ဓာတ်တူအသုံးပြုခွင့်ရတဲ့နောက်လုပ်ငန်းကဏ္ဍတစ်ခုဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံမှာတော့အလားတူစီးပွားရေးဥပဒေကိုပြန်မကျင့်သုံးပါဘူး။ဒါကြောင့်လုံးဝကိုမတရားလွန်းတာပါ
လူခွင့်ရေးလုပ်ရတွေကတဆင့်တရုတ်ဥပဒေနဲ့အစိုးရမကောင်းကြောင်းပြောဆိုကျူးလွန်ခဲ့တယ်လို့2016ခုနှစ်တုန်းက23ရက်ကြာဖမ်းဆီးခံချိန်ဝန်ခံထွက်ဆိုခဲ့ရတယ်လို့ပြောတဲ့ဒလင်ကဒီလုပ်ရမှာတိတိတသားကြီးတရုတ်မီဒီယာတွေကဒီကျူးလွန်မှုတွေမှာပူပေါင်းဆောင်ရွက်နေတဲ့အတွက်အမေရိကန်ဘက်ကပိတ်ဆို့တန်ခတ်မှုတွေလုပ်တင်တယ်လို့တောင်းဆိုလိုက်ပါတယ်ဒီဖြစ်ရပေါ်တရုတ်ရဲ့ CCTV နိုင်ငံပိုင်ရုပ်သံဌာနနဲ့တခြားဆိုရပိုင်မီဒီယာတွေကိုဒီလူခွင့်ရေးအဖွဲ့ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဘာမှပြန်မဖြေခဲ့ဘူး။ဒါကြောင့်မို့အခုလိုလွတ်ရက်တွေရတန်းကရပ်တန့်သွားအောင်တရုတ်မီဒီယာတွေကိုအမေရိကန်ပါဝင်နိုင်ငံတကာမှမှတ်ပုံတင်ခိုင်းတာမျိုးတချို့ကိုခီးသွားခင်ပိတ်ပင်တာမျိုးအရေးယူတက်ခတ်တင်တယ်လို့ Safeguard Defender အဖွဲ့ကဆိုပါတယ်။ဒီအဖွဲ့ရဲ့အခုအစီရင်ခံစာမှာ Editor အဖြစ်ဆောင်ရွက်ခဲ့သူ Richard Tarek ကလည်း
Just urge this kind of action for one reason to send Beijing
အခုလိုအရေးယူတာမျိုးလုပ်ပြီးဖို့တောင်းဆိုတာကတခုတည်းကိုရည်ရွယ်တာပါအခုလိုလူခွင့်ရေးချိုးဖောက်မှုမျိုးတွေကိုလက်မခံနိုင်ဘူးဆိုတာတရုတ်အစိုးရကိုသတင်းစကားပေးဖို့ပါပဲကျမတို့နိုင်ငံထဲမှာတရုတ်နိုင်ငံသားမဟုတ်တဲ့သူတွေပါသုံးပြီးတရုတ်မီဒီယာတွေကရုတ်တံလွှင့်နေကြတယ်လေသူတို့သုံးတဲ့အထက်မှာဆွီဒင်အမေရိကန်ဗြိတိန်နိုင်ငံသားတွေနဲ့ထိုင်ဝမ်ကလူတွေလည်းပါပါတယ
်ဒါအပြင်အခုလိုတရုတ်မီဒီယာတွေပေါ်အရေးယူဖို့သဘောတူတဲ့ CHRAC ခေါ်တရုတ်လူခွင့်ရေးတာဝန်ယူတာဝန်ခံမှုရှိရေးအဖွဲ့ကလူခွင့်ရေးရှေ့နေ10ဘောက်ကလည
်း
အခုလို PRP ဝန်ခံထွက်ဆိုခိုင်းတာတွေကအင်ဂျင်မှုတော်လှန်ရေးနောက်ပိုင်းဆက်မဖြစ်တဲ့လောက်ဆက်ဆက်ပါပါဖြစ်သွားပြီးမှသမရရှိလက်ထက်ကြမှပြန်ဖြစ်လာတာပါဒီလို PRP တာတွေကိုလူခွင့်ရေးရှင်တွေကိုနှိမ်နှင်းတာအပါဝင်ကြည်ရပြန့်ပြန့်ကိုအခုဆုံးလာနေပါတယ်ဒါကတရုတ်ပြည်ကွန်မြူနစ်ပါတီအနေနဲ့အတိုက်ခံတွေနဲ့ပုဂ္ဂလိကကန္တာဘက်ကစင်ခေါ်မှုတွေကိုတံပြန်ဖို့ဥပဒေမဲ့လုပ်တာပါအခုလိုအတင်းဝန်ခံထွက်ဆိုခိုင်းတာရောက်အကြောက်တရားပြင်းပြင်းထန်ထန်လွှမ်းမိုးသွားစေပါတယ
်ထံပေါင်းကဆက်ပြီးနိုင်ငံတကာအနေနဲ့တရုတ်ကလူခွင့်ရေးချိုးဖောက်နေသူတွေကိုအဖြစ်ပေးအရေးယူမှသာဒီကျူးလွန်မှုတွေကရပ်ဆိုင်းသွားမှာဖြစ်တဲ့ဇွဲရှိရှိနဲ့ပဲလှုပ်ဖို့လိုတယ်လို့ဆက်ပြောခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြခဲ့တာပါရှင်အမေရိကန်နိုင်ငံရေးနဲ့ဆိုင်တဲ့သတင်းကိုမဆက်ခင်ဒီနေ့ညဓာတ်ရိုက်လေလိုက်ဆွေးနွေးကမှဆွေးနွေးမယ့်အကြောင်းအရာကောင်းစဉ်ကိုအသိပေးပါမယ်ရှင်
ါရှင်များရှင်မြမရိုးရအတားတကျပွဲတော်ဒီသတင်းပတ်မှာစတင်ပါပြီအတားတကျကာလမှာခက်ရဖြစ်တာတွေအပျော်လွန်တာတွေလည်းမကြာခဏကြုံရလေးရှိတတ်ပါတယ်ရိုးရနှစ်တကူတကျမှာဝန်းနေစရာအဖြစ်တွေနဲ့မကြုံရအောင်ရှောင်ရှားပြီးအေးအေးချမ်းချမ်းဖြတ်သန်းနိုင်အောင်တာဝန်ရှိသူတွေအနေနဲ့ပဲဖြစ်ဖြစ်ရေကစားသူတွေအနေနဲ့ပဲဖြစ်ဖြစ်ပြည်စည်တင်တာတွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှိတွေအနေနဲ့လည်းကိုယ့်ရဲ့အထွေအကြုံတွေပဲဖြစ်ဖြစ်စောင်းရရှောင်းရလှုပ်တင်တာတွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးပေးပြလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bubbies@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စတိတိကတိုက်ရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။သောတာရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်။အခုတော့အမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းကြားဆွေးနွေးစရာဖြစ်နေတဲ့သတင်းတစ်ခုကိုပြောပါအောင်မယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဂျာဝင်နှောက်ယှက်ခဲ့လေသလားဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကိုသမ္မတဒေါ်နယ်ထရမ့်ယာရုကနေမဖယ်ရှားနိုင်အောင်လို့ဥပဒေပြဋ္ဌာန်းပြီးတော့အကာအကွယ်ပေးနိုင်ဖို့ပါတီချင်းနှစ်ရလုံးကလွှတ်တော်အမတ်တွေအပြင်းထန်ကြိုးစားနေကြပါတယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေမိုက်ကယ်ကိုနန်နဲ့ရုံးခန်းတွေနေအိမ်တွေကို FBI ကဝင်ရောက်စီးနှင်းရှာဖွေခဲ့တဲ့အပေါ်မှာသမ္မတကခါခါတီးတီးမကြေမနက်ပြောဆိုခဲ့ပြီးတဲ့နောက်မှာအထူးစုံစမ်းရေးမှူးမူလာကိုယာရုကနေထုတ်ပြန်နိုင်တဲ့အနေအထားတွေကြောင့်အခုလိုမျိုးဥပဒေပြဋ္ဌာန်းပြီးတော့အကာအကွယ်ပေးဖို့ဆောင်ရွက်တာပါဂျင်မလုံးရဲ့သတင်းလွှာကိုကိုအောင်အောင်ကဆက်ပြီးတော့ပြောပြပါလိမ့်မယ
်သမ္မတထရမ့်မှာဂျာလာရီနေကအိမ်ပြီးတော့မှသူ့ရဲ့အခွန်စနစ်ပြောင်းလဲကြောင်းအကျိုးဖြစ်ထွန်းမှုတွေကိုဂုံဖော်ပြောဆိုနေချိန်မှာပဲအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုလွန်ခဲ့တဲ့နှစ်ကယာရုကနေဖယ်ရှားဖို့စဉ်းစားခဲ့ဘူးတဲ့ဆိုတဲ့ New York Times သတင်းစာရဲ့ရေးသားချက်ကို Twitter ကနေထုတ်နေဝေဖန်ခဲ့ပါတယ်သမရနဲ့ရုရှားဆက်ဆံရေးအပါအဝင်တခြားကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့မူလာကစုံစမ်းစစ်ဆေးနေတာပါထရမ့်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေမိုက်ကယ်ကိုဝင်ရဲ့အိမ်ရုံးတဲ့ဟိုတယ်ကန်းတွေကို FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘီရိုကဝင်ရောက်စီးနှင်းရှာဖွေအပြီးနောက်မှာဒီလို့ရဟာသူ့အပေါ်ကိုသာမကဒီမိုကရေစီနိုင်ငံတစ်ခုကိုတိုက်ခိုက်မှုအဖြစ်ပုံဖော်ပြောဆိုခဲ့ပါတယ
်ဒါဟာဆိုးရွားတဲ့လူရပါပြောရရင်တကယ့်ကိုဆိုးရွားပါတယ်ဒါဟာကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့ရဲ့တန်ဖိုးတွေအပေါ်တိုက်ခိုက်တဲ့လူရပါ
ထရမ့်သမရမဖြစ်ခင်ကာလမှာသူနဲ့ချစ်ကျွမ်းဝင်ခဲ့တယ်လို့ဆိုတဲ့လိန်ဖြောပြေးရေးရုပ်ရှင်ရိုက်ကူးသူ Stormy Daniels နဲ့အဖော်ချွတ်ပုံနေနဲ့ထုတ်ဝေတဲ့ Playboy Magazine ရဲ့ Model Karen McDougal ကိုထရမ့်ရဲ့ရှေ့နေကိုဝင်ကငွေပေးခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ရှေ့နေရဲ့အိမ်ယူငန်ဟိုတယ်ကန်းတွေကို FBI ကဝင်ရောက်စီးနင်းတယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စောင့်ကြည့်နေကြောင်းအင်မီရောပြောခွင့်ရဆယ်ရာဟက်ကဘီဆန်နော့စ်ကပြောပါတယ
် The President certainly has been clear
that စုံစမ်းစစ်ဆေးရမှုနဲ့တခြားစုံစမ်းစစ်ဆေးနေတဲ့ကိစ္စတွေနဲ့ပတ်သက်လို့သမ္မတကတကယ်ကိုနက်နက်ရှိုင်ရှိုင်စိုးရင်ပူပန်နေပါတယ်
ရှင်းနေကိုဝင်ကိစ္စနဲ့ပတ်သက်ပြီးတော့ထရမ့်မှာအတော်ဒေါသထွက်နေပုံရတယ်လို့သုံးသပ်နေကြပါတယ်ထရမ့်နဲ့ယင်းသူနယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးဟောင်းခရစ်ခရစ်တီကသမ္မတအနေနဲ့သတိထားတဲ့လို့ဆိုပါတယ
် The president is really angry about this and
သမ္မတတော့စိတ်ဆိုးနေပြီမနေ့ကဒီကိစ္စကိုပြောခဲ့ပါတယ်အထူးစုံစမ်းစစ်ဆေးမှုကိုထုတ်ပြလို့မရပါဘူ
းအခုခါမှာတော့ပါတီကြီးနေရာလုံးကလွတ်တော်အမတ်တွေဟာရောဘတ်မူလာကိုဥပဒေပြဋ္ဌာန်းပြီးတော့အကောက်ွယ်ပေးဖို့ကြိုးပမ်းနေပါတယ်အထက်လွတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer က
The Congress must be clearly loud
သူစုံစမ်းစစ်ဆေးမှုမူလကိုပဲဖြစ်ဖြစ်ဒုတိယရှင်းလင်းချက်ရိုဇန်စတိုင်းကိုပဲဖြစ်ဖြစ်သမ္မတအနေနဲ့ယာယီကနေဖယ်ရှားနိုင်အောင်ဥပဒေပြဋ္ဌာန်းပြီးအကောက်အွယ်ပေးဖို့ကွန်ဂရက်အနေနဲ့ရှင်းရှင်းလင်းလင်းနဲ့တတန်းနဲ့ထွက်ရပါလိမ့်မယ
်ရောဘတ်မူလကိုယာယီကနေထုတ်ပြက်လိုက်ရုံနဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုတွေရပ်ဆိုင်းသွားမှာမဟုတ်ဘူးလို့နိုင်ငံရေးကျွမ်းကျင်သူတွေကဆိုပါတယ်အမေရိကန်တက္ကသိုလ်က Chris Edelson က
I don't think Donald Trump could easily stop
အခုလိုအနေထားမှာ Donald Trump အနေနဲ့လွယ်လွယ်ကူကူရပ်ပစ်နိုင်မှာမဟုတ်ပါဘူးလူတချို့ကိုဆွဲချက်တင်ထားပြီးပါပြီတချို့ကလည်းအပြည့်ရှိကြောင်းဝန်ခံထားပြီးပါဆိုတော့ရှေ့ဆက်သွားပါလိမ့်မယ်ရောဘတ်မူလာကိုထုတ်ပြစ်လိုက်ရုံနဲ့ဒီကိစ္စပြီးမသွားပါဘူ
းမူလာကိုထုတ်ပြစ်မယ်ဆိုရင်တော့သမရအနေနဲ့ဒီအကျိုးဆက်ကိုရင်ဆိုင်ရမှာပါလို့ပြောသူကနိုင်ငံရေးသုံးသပ်သူ John Fortier ပါ
So I think Congress will be very unhappy certainly Democrats will
Congress in the to the Democrats in the ဒီကိစ္စကိုလက်မခံနိုင်တဲ့ကြောင်းဆိုရတဲ့အကျိုးဆက်တွေဖြစ်လာစေမှာပါဒီကိစ္စကို Congress လွှတ်တော်ကပြင်းပြင်းထန်ထန်ကိုဆန့်ကျင်ရပါလိမ့်မယ်
နောက်သတင်းပတ်မှာတော့ FBI ညှဉ်းပန်းရေးမှူးကောင် James Comey ရေးသားတဲ့စာအုပ်စတင်ဖြန့်ချိမှဖြစ်တာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီး Trump အနေနဲ့နောက်ထပ်အကြက်တဲတွေဆက်ရင်ဆိုင်နိုင်ရတယ်ဆိုပြီးတော့သုံးသပ်နေကြပါတယ် ကိုမေးကိုထရမ့်ကယာရုကနေထုတ်ပယ်ပြီးတဲ့နောက်ရောဘတ်မူလာကိုအထူးစုံစမ်းစစ်ဆေးမှုအဖြစ်တရားရေးဌာနကခန့်အပ်ခဲ့ပါတယ်ခင်ဗျာ
။ဒါကတော့ကိုအောင်အောင်တင်ပြခဲ့တာပါရှင်။သောတာရှင်များရှင်။ဒီကနေ့ဟာဒီမြန်မာနှစ်ကူးအကြံအကြအနေဖြစ်ပါတယ်။ဒီအကြံကာလမှာသောတာရှင်တို့အတွက် VOA မိသားစုကနေပြီးတော့အကြံတေးလက်ဆောင်တစ်ပုဒ်ကိုအစီအစဉ်တိုင်းမှာထုတ်လင်းပေးနေပါတယ်။ဒီကနေ့မနေ့မှာတော့ဒေသရှင်ဟေမာနေဝင်းရဲ့ရေနံဗိမှန်ဆိုတဲ့သင်းလက်ဆောင်ကိုနှားဆင်ပါရှင်။ဒေသရှင်ဟေမာနေဝင်းရဲ့ဒီရင်နံဗိမှန်ဆိုတဲ့သချင်းကိုတကြံတေးလက်ဆောင်အဖြစ်နဲ့ထုတ်လွှင့်ပေးခဲ့တာပါရှင်။တကြံကာလမှာသောတာရှင်တွေအားလုံးအေးချမ်းဘေးကင်းကြစေဖို့အတွက် VOE မိသားစုကလည်းဆုမွန်ကောင်းတောင်းပါတယ်ရှင်။မကြခင်မှာထုတ်လွှင့်မဲ့အစီအစဉ်ကြရင်တော့ဒီတကြံတွင်သဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်လို့ဘယ်လိုစောင့်ရှောက်ကာကွယ်နိုင်မလဲဆိုတာကိုဒီသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ရပါမယ်။အခုလိုဒီထုတ်လွှင့်ပေးနေတဲ့ VOA အစီအစဉ်တွေကိုရေဒီယိုသားမကအင်တာနက်အွန်လိုင်းကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့ဒီ burmese.voanews.com အင်တာနက်ဆာမျက်နှာနဲ့ VOA Burmese News Feed Facebook ဆာမျက်နှာပေါ်ကနေပြီးတော့လည်းနားဆင်လို့ရပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါရှင့်2018 April 14ရက်ကြချမ်းအကြနေ့စနေနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။လိုင်းတို24 40 51တို့အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးတဲ့အခု6နိုင်ခွဲကနေပြီးတော့မနက်9နိုင်အထိအစီအစဉ်တွေထဲမှာဆိုရင်တော့
ကားကိုမတော်ဘဲနဲ့အင်ဂျင်နှိုးထားတဲ့အချိန်မှာဆိုရင်ဒီလေတုတဲကိုအညဉ့်ဉန်းတဲ့အရာတွေပုံမှန်ကာဗွန်မိုနောက်ဆိုက်တွေကာဗွန်ဒိုင်အောက်ဆိုက်တွေအမှုန်အမွှားတွေနော်ဒါတွေကအကုန်လုံးလေတုတဲရောက်ပါတယ်
တကြံတွင်ပျော်ကြရေကစားကြသူတွေအနေနဲ့တဘာဝပတ်ဝန်းကျင်ကိုမထိခိုက်နိုင်အောင်လို့ဘလို့တတိထားတင်တယ်လဲဆိုတာကိုသိပ္ပံတဲ့ဤပညာအစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်။မုဒရာရဲ့ခေါ်သံရုပ်ရှင်ဇာတ်ကားကိုထုတ်လုပ်သူမိုနာစထရက်စ်ဘာဂန်ရဲ့မေးမြန်းခန်းအပိုင်း2ကိုလည်းအမျိုးသမီးကဏ္ဍမှာထုတ်လွှင့်ပေးမှာပါ။အရင်ဆုံးတော့ဒီကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာသတင်းတွေကိုတင်ပြပါမယ်။မူရင်းအာပေါ်မပြတ်မတ်ညသစင်အောင်ကတင်ပြပါလိမ့်မယ်ရှင်။
Facebook ပေါ်ကအမုန်းပွားစကားတွေကိုထိန်းချုပ်ဆောင့်ကြည့်သွားမယ်လို့ Mark Zuckerberg ရဲ့ပြောဆိုမှုကိုမြမရေးတက်ကြွလှုပ်ရှားသူများကြိုဆိုဒါပေမဲ့ဒါဟာလုံလောက်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ Public Radio International ရဲ့ website မှာဖော်ပြထားတဲ့စောင်းပါးကိုကောက်နှုတ်တင်ပြလိုပါတယ်။ Facebook ပေါ်ကအမုန်းပွားစကားတွေနဲ့အကြမ်းဖက်မှုအသွင်ဆောင်တဲ့ပြောဆိုရေးသားမှုတွေကိုထိန်းချုပ်ဆောင်ကြည့်သွားမယ်လို့ Facebook အမှုဆောင်ချုပ် Mark Zuckerberg ရဲ့ပြောဆိုမှုကိုမြန်မာနိုင်ငံမှာရှိတဲ့ Digital အခွင့်အရေးနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကကြိုဆိုကြပေမဲ့အမုန်းပွားစကားတွေမပြတ်နှံ့အောင်တားဆီးကာကွယ်မှုတွေလုပ်ဖို့ပုံမလိုအပ်တယ်လို့စောင်းပါးကိုအစချီထားပါတယ်အမုန်းပွားစကားတွေမမှန်ကန်တဲ့သတင်းတွေလောက်ကျန်သတင်းတွေကိုဖြုတ်ချဖို့ကို Facebook ကနှောက်နှေးလေးရှိတဲ့အတွက်ဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားတင်းမာမှုတွေကိုမီးထိုးပေးရရောက်တယ်လို့လူမှုအခြေပြုအဖွဲ့အစည်းတွေကပြောပါဗျ။2019ခုနှစ်ဇန်နဝါရီလအထိစစ်တမ်းတွေအရမြန်မာနိုင်ငံမှာ Facebook အသုံးပြုသူ14သန်းလောက်ရှိပြီးအရေးကြီးတဲ့သတင်းတွေအချက်လက်တွေကို Facebook မှာရှာဖွေဖတ်ကြဖြန့်ဝေကြပါဗျ။Facebook ပေါ်ကမမှန်ကန်တဲ့သတင်းတွေဖြန့်ဝေတာနဲ့အမုန်းပွားစကားတွေကအကြမ်းဖက်မှုတွေကိုတွန်းအားပေးရရောက်တဲ့အခန်းကဏ္ဍကနေပါဝင်နေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။ Facebook အသုံးပြုသူတွေရဲ့ကိုယ်ရေးအချက်လက်ဆိုင်ရာလုံခြုံရေးနဲ့သက်ဆိုင်တဲ့မေးခွန်းတွေကိုဒီသတင်းပတ်တွင် American လွှတ်တော်ကြားနာပွဲမှာ Facebook အမှုဆောင်ချုပ် Mark Zuckerberg ကလာရောက်ဖြေဆိုရမှာဒီလိုအမုန်းပွားစကားမျိုးကို24နာရီအတွင်းဖယ်ရှားနိုင်ဖို့လှုပ်ဆောင်နေပါပြီလို့ Mark Zuckerberg ကပြန်လည်ဖြေကြားခဲ့တာပါလူအများကြားပဋိပက္ခသွေးထိုးပေးတဲ့အမုန်းပွားစကားမျိုးကို24နာရီအတွင်းဖယ်ရှားပေးမဲ့ဂရိစကားပေါ်ကြိုဆိုကြောင်းဒါပေမဲ့ဒီထက်ပိုထိရောက်တဲ့အစီအစဉ်တွေရှိတဲ့အပြင်အမုန်းပွားစကားတွေကိုစောင့်ကြည့်ဖယ်ရှားဖို့ Facebook အနေနဲ့ရန်ကုန်မှာဒေတာခံအဖွဲ့တစ်ဖွဲ့ထားတင်ကြောင်းကိုရန်ကုန်ခြေဆိုင်လူမှုကွန်ရက်မီဒီယာသုံးသပ်သူ Victory Rio ကပြောပါရယ်ဂတိကဝတ်တွေကတော့လက်ကမ်းကြိုဆိုခြင်းစီရပါ Facebook မှာအမုန်းစကားပွားသူတွေရဲ့အပေါ်အရေးယူဖို့တောင်းဆိုခဲ့တာကြာပါပြီအပြောနဲ့အလုပ်ဘလောက်ညီမလဲဆိုတာတော့စောင့်ကြည့်ရအောင်ပါပါလို့ရေးသားထားတာကိုဖတ်ရှုရပါတယ်ရှင
်မမသင်းအောင်တင်ပြခဲ့တာပါအခုဆက်ပြီးတော့ဗနက်ပိုင်းအစီအစဉ်တိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုအလှည့်ပေးပါရစေအမေရိကန်စကားပြောမှာတုံ့နှုတ်ပြောကြတဲ့ EDM အတုံးနှုံးတွေကိုဒေါ်လာလာတန်တင်ပြပါမယ်ရှင
်ဒီကိရမင်းတင်ပြမယ် EDM အတုံးကတော့
front runner
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက F R O N T front ကရှေ့R-U-N-N-E-R, runner ကအပြေးသမားဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘယ်ကတော့ရှေ့ကပြေးနေတဲ့လူပေါ့ idiom ဒီဘယ်ကလည်းရှင်းပါလေရှေ့ကပြေးနေသူဆိုရင်နိုင်ဖို့အလားအလာအကောင်ဆုံးလူလို့ဒီဘယ်ယူနိုင်ပါလေဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race.Most of the voters support him.
Jim Brown ha pine u chou yi mu yue kaw pwe ma anan ya me ala la kaung song lu be bo. Me san da shin a mya su ga le tu ko thauk khan ja de le lo thi be ya ba le. ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race. Most of the voters support him.
အနိုင်ရဖို့အလားအလာအကောင်းဆုံးလူဖြစ်နေတယ်ဆိုရင် EDM အသုံးရဘယ်လိုပြောမလဲ
Front runner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ်
လာလာတန်းစီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်။အခုလောထောက်လွှင့်နေတဲ့အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေပြီးတော့လည်းလေ့လာနိုင်အောင်လို့အစီအစဉ်ပေးထားပါရယ်။အခုတော့အပတ်စဉ်အစီအစဉ်တွေအလဲအရောက်ပါပြီ။သိပ္ပံနဲ့နည်းပညာအစီအစဉ်ကိုအလဲမပေးခင်မှာအမျိုးသမီးကဏ္ဍကိုထောက်လွှင့်ပေးပါမယ်။မြန်မာရုပ်ရှင်လောကမှာဝေဖန်မှုတွေချီးကျူးမှုတွေထွက်ပေါ်ခဲ့တဲ့နာမည်ကြီးဒီမူဒရာရဲ့ခေါ်တန်ရုပ်ရှင်ကိုထုတ်လုပ်ခဲ့သူ American သူ Mona Strasberger နဲ့မေးမြန်းခန်းဒုတိယပိုင်းကိုနားဆင်ရမှာပါ။ဒီရုပ်ရှင်ရိုက်ကူးတဲ့နေရာမှာဘလို့စိန်ခေါ်မှုတွေရှိသလဲဆိုတာကိုဒေါ်လလတန်ကဒီ Mona Strasberger ကိုမေးမြန်းပြီးတော့အမျိုးသမီးကဏ္ဍမှာတင်ပြထားပါရရှင် You can bend but never break me cuz it only serves to make me more determined to achieve my final goal One of my objectives was to promote the local film industry and to showWhether it's foreigners or people in Myanmar that you can make good movies here. You
know, Udraye Khodan go yai ku ya ma, chima ye adika yue chit ka ro, Myanmar yauk shin loka go myin tin pe bu ba be. Naingan cha da rwi yo, Myanmar naingan tha rwi go ba tabop paw si chin na ga, pye twi ma ayi twi mi yauk shin khaung rwi thau lu nai ne, pye pa twa sia ma lu bu so da ba be. Chima ro ga anu pinya de rwi, adikida pinya shin rwi go tong ya ma, a lung ha Myanmar rwi ji ba be.ဒါကြောင့်ရုပ်ရှင်ပရိသတ်တွေကိုကျမအမြဲတိုက်တွန်းနေတာကတော့မူဒရာရဲ့ခေါ်တန်ရိုက်ကူးရမှာပါဝင်သူတွေရဲ့အမိတွေကိုစာတန်းထိုးတာကိုရုပ်ရှင်အပြီးမှာပြတာတာကိုတည်တည်ချာချာကြည့်ကြပါဆိုတာပါပဲမူဒရာရဲ့ခေါ်တန်ကိုရိုက်ကူးရမှာကြိုးပမ်းအထုတ်ခဲ့ကြတဲ့မြန်မာအလုံးကိုဂုဏ်ပြုရာရောက်ပါတယ်လို့ထုတ်လုပ်သူအမေရိကန်သူမိုနာစထရက်စ်ဘာဂါကပြောကြတာဖြစ်ပါတယ်အမေကထိုင်းအဖေကအမေရိကန်ဖြစ်တဲ့မိုနာစထရက်စ်ဘာဂါအနေနဲ့2013ခုနှစ်ကမြန်မာနိုင်ငံကိုရောက်ရှိလာပြီးဒါရိုက်တာခရစ်စတီနာဂျီနဲ့တွေ့ဆုံကစာညွှန်းကိုသဘောကျခဲ့ပြီးတဲ့နောက်2014ကစလို့မူဒရာရဲ့ခေါ်တံကိုရိုက်ကူးခဲ့တာဖြစ်ပါတယ်။ဒီကားကိုရိုက်ကူးရမှာတမှုထူးခြားချက်ကတော့ဒါရိုက်တာကအဓိကရုပ်ရှင်တရုတ်ဆောင်တွေအားလုံးကမြန်မာရုပ်ရှင်လောကမှာမျက်နှာသစ်တွေဖြစ်ကြတဲ့အချက်ပါပဲမူနာက
One of the things we did differently is we wanted to use new actors
ကျမတို့တမူထူးခြားလုပ်တာကတော့တရုတ်ဆောင်အသစ်တွေကိုသုံးဖို့ပါပဲခရစ်စတီနာကလည်းပထမဦးဆုံးချင်းဒါရိုက်တာလုပ်တာဖြစ်တယ်လို့ရုပ်ရှင်တရုတ်ဆောင်အသစ်တွေရွေးဖို့လည်းကြီးညာခဲ့တာဖြစ်ပါတယ်မျက်နှာသစ်တွေသုံးတဲ့အတွက်ကြောင့်လည်းထူးခြားမှုနောက်တစ်ခုကတော့ပြင်သစ်တရုတ်ဆောင်နီးပြတူလည်းဖြစ်ဗိုလ်ချုပ်အောင်ဆန်းအထုပ်ပတ်တီကိုကုညူရိုက်ကူးပေးနေသူဖြစ်တဲ့ Theory Blue ကိုရုပ်ရှင်တရုတ်ဆောင်အသစ်တွေကိုဇာညွှန်းနဲ့လိုက်ဖက်အောင်တင်ပြပေးဖို့ငှားရမ်းခဲ့တာပဲဖြစ်ပါတယ်။မူဒရာရဲ့ခေါ်တာမှာခရစ်စတီနာရဲ့ခင်မွန်းဖြစ်သူဇင်ကီဟာအဓိကရုပ်ရှင်တရုတ်ဆောင်ဖြစ်ပြီးမင်းသမီးကလည်းမျက်နှာသစ်လှရင်ကြီးစသဖြင့်သူကိုရွေးချယ်ခဲ့တာဖြစ်ပါတယ်လို့မူနာစထရက်စ်ဘာဂါကပြောခဲ့တာဖြစ်ပါတယ်။မူဒရာရဲ့ခေါ်တာထုတ်လို့ရမှာမူနာပါဝင်ခဲ့တဲ့အခန့်ကဏ္ဍကပါပါလေ
You know, producer is basically the project manager. It's not a creative role. And I've always
ထို့လို့သူကအခြေခံအဖြစ်တော့စီမံကုတ်ကဲရတာဖြစ်ပါလေအနုပညာတီထွင်တဲ့ဘက်မှာမပါပါဘူးကျမရဲ့တာဝန်ကရုပ်ရှင်ရိုက်ကူးရမှာပြဿနာတွေကိုတာဝန်ယူဖြေရှင်းပေးဖို့စီမံကုတ်ကဲကြက်မှတ်ပေးဖို့ပဲဖြစ်ပါလေဒါမှလည်းအပူကင်းပြီးဒါရိုက်တာကသူ့ရဲ့အနုပညာလက်စွမ်းကိုပြနိုင်ဖို့အာယုံစိုက်နေမှာဖြစ်ပါတယ်ထုတ်လို့သူကငွေချေးစီမံခံခွဲတာရိုက်ကွင်းတွေရွေးတာဇက်ကားရိုက်မဲ့နှိရက်တွေကိုလည်းရေးဆွဲရတာဖြစ်ပါတယ်ထုတ်လို့သူနေနဲ့ရုပ်ရှင်မှာဒါရိုက်တာကိုရွေးတာကအစဘယ်လိုဇာညွှန်းကိုရွေးမလဲတရုပ်ဆောင်သူတွေဘယ်သူတွေကိုငှားမလဲဆိုတာအပြင်ရုပ်ရှင်ရိုက်ကူးရမှာနဲ့နောက်ပိုင်းတီးဖြတ်ရမှာပါဝင်ခဲ့တဲ့အပြင်ရုပ်ရှင်ကိုနိုင်ငံတကာဈေးကွက်မှာပြသနိုင်ဖို့လည်းတော်ဝင်ရတာဖြစ်ပါတယ်လို့မူနာကပြောသွားတာဖြစ်ပါတယ်။ဒါအပြင်နာမည်ကြီးရုပ်ရှင်တရုတ်ဆောင်တွေမပါတဲ့ကားကိုလူကြိုက်မှမဟုတ်ဘူးလို့စိုးရိမ်စိတ်တွေရှိခဲ့ပေမဲ့ဂရိပရိသတ်ရဲ့အားပေးမှုကိုမြင်ရတော့ဒီရုပ်ရှင်ကားဟာဖန်တစ်တဲ့ထူးခြားမှုကိုပြသရရောက်တယ်လို့လည်းမူနာကပြောခဲ့ပါတယ
်။ It's very similar to, you know, most film industries not just in Myanmar.
ရုပ်ရှင်လုပ်ငန်းတွေကတော့အတူတူပါပဲ။နာမည်ကြီးတရုတ်ဆောင်တွေပါမှပရိသတ်ကအားပေးကြတာပါ။မြန်မ မြန်မာနိုင်ငံမှာပိုပြီးဆိုတာပေါ့ဒါကြောင့်2014မှာကျမတို့စရိုက်တုံးကဝင်ငွေရမှာမဟုတ်ဘူးလို့ဝေဖန်ပြောဆိုမှုတွေခံခဲ့ရပါတယ်နာမည်ကြီးတယောက်ဆောင်တွေမပါပေမဲ့လို့လေမူဒရာရဲ့ခေါ်တဲ့နဲ့ပတ်သက်လို့ရုပ်ရှင်ကကောင်းတယ်လူတွေကနှစ်သက်ကြတယ်လူတွေကိုစိတ်ဝင်စားစေတယ်စိတ်လှုပ်ရှားစေတယ်ဆိုရင်ဒါဟာရုပ်ရှင်ကာတကောင်တစ်ခုဖြစ်တယ်လို့ဆိုရမှာပါလို့မူနကပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာရုပ်ရှင်ရိုက်ကူးရမှာအကဲဆတ်မှုတွေကဘာပါလဲမူနက
It's things like getting film permits and the difference
ရုပ်ရှင်ရိုက်ကူးခွင့်တောင်းခံရမှာဥပမာမြန်မာနိုင်ငံနဲ့ဟောလိဝုဒ်နဲ့တူတဲ့အချက်ကပါမီရပြီဆိုရင်ဟောလိဝုဒ်မှာရိုက်ကွင်းကိုထိန်းချုပ်ခွင့်ရှိပါတယ်ဒီမှာတော့ရိုက်ကူးခွင့်ဆိုတာရုပ်ရှင်ရိုက်ခွင့်တက်တက်ပဲဖြစ်ပါတယ်မူဒရာရဲ့ခေါ်တဲ့ရုပ်ရှင်တွေမှာကဘာလျက်ခီးတော်တွေနှစ်သက်တဲ့ထင်ရှားတဲ့နေရာတွေဖြစ်တဲ့ရွှေဒဂုံဖျားလိုမန္တလေးလိုရိုက်ကွင်းတွေမှာကျမတို့အနေနဲ့ရိုက်ကွင်းတွေမှာအနောက်ရှက်ဖြစ်မှာဆိုလို့လူတွေမလာရအောင်မဟန်တားနိုင်ပါဘူးမန္တလေးမှာကဘာလျက်ခီးတော်လက်ညွန်တူကသူတို့ရဲ့ခီးတော်တွေကျမတို့ရိုက်ကွင်းတွေဝင်လာကြတာကိုတားလို့ဒေါသထွက်ပြီးအနာပိုင်တွေကိုတိုင်ကြတာကိုလည်းခံခဲ့ရတယ်လို့မိုးနကပြောသွားတာဖြစ်ပါတယ်ဒါအပြင်မြန်မာနိုင်ငံရုပ်ရှင်ရိုက်ကူးရမှာကြုံတွေ့ရတဲ့ဒီကပြဿနာကဘာပါလဲမူနက
In Myanmar you know when I first came here the biggest issue was that there aren't enough cinemas here
မြန်မာနိုင်ငံကိုကျမရောက်လာစတုန်းကဒီကပြဿနာကတော့ရုပ်ရှင်ရုံတွေအလုံးလောက်မရှိတာပါပဲ1960ခုနှစ်များကပြည်သူပိုင်မသိမ့်မီကနိုင်ငံတစ်ဖန်ရုပ်ရှင်ရုံတွေ450ကျော်ရှိပါတယ်ပြည်သူပိုင်သိမ့်ပြီးတဲ့နောက်မှာရုပ်ရှင်ရုံက30 40လောက်ပဲရှိတော့တာဖြစ်ပါတယ်ဒါအပြင်ဒီချိန်မှာရုပ်ရှင်ကာတကာပဲယုံတင်ရမယ်လို့ကန့်သတ်ထားတဲ့အတွက်ကြောင့်လေရုပ်ရှင်ရုံအလုံးကကာတကာတဲကိုပဲပြတ်တာကြရတာဖြစ်ပါတယ်ရုပ်ရှင်တကားကိုတပတ်ပဲယုံတင်ပြတ်ခွင့်ရမယ်ဆိုရင်52ပတ်ရှိတဲ့အတွက်ကြောင့်ယုံတင်နိုင်ဖို့ရုပ်ရှင်ကားတွေတန်းစီပြီးစောင့်ကြရတာဖြစ်ပါတယ်ဒါကြောင့်မူဒရာရဲ့ခေါ်တန်ဟာလေနှစ်နှစ်နီးပါးကြာအောင်ရှင်တင်ဖို့ဆောင်ကြရတာဖြစ်ပါတယ်လို့မူနကပြောသွားတာဖြစ်ပါတယ်။ဒါပေမဲ့လို့လေပြီးခဲ့တဲ့နှစ်နိုဝင်ဘာလကရုပ်ရှင်ဇာတ်ကားတွေကိုရုံတင်တဲ့စီးမြင့်တွေကိုပြောင်းခဲ့တဲ့အတွက်ကြောင့်လေရုပ်ရှင်ရုံတွေဟာဘယ်ဇာတ်ကားကိုတင်မယ်ဆိုတာကိုဆုံးဖြတ်ပိုင်ခွင့်ရသွားကြပါတယ်။ရုပ်ရှင်ရုံတွေများလာမယ်ရုံတင်ဖို့ဆောင်ရတာလေတိတ်မကြတော့ဘူးဆိုရင်ရုပ်ရှင်လုပ်ငန်းကိုအားပေးရရောက်ပါတယ်လို့မူနကပြောပါတယ်။ဒါအပြင်အမျိုးသားတွေကြီးစိုးတဲ့မြန်မာရုပ်ရှင်လောကမှာမူဒရာရဲ့ခေါ်တဲ့ဇာတ်ကားကိုရိုက်ကူးသူဒါရိုက်တာခရစ်စတီနာဂျီဟာအမျိုးသမီးဖြစ်တဲ့အတွက်ကြောင့်သူကိုယ်တိုင်နဲ့အကဲဆတ်မှုတွေရင်ဆိုင်ရတယ်လို့မူနာကပြောပါတယ
်။ I think for Christina it's probably a bigger challenge because
Christina ကပိုပြီးအကဲဆတ်မှုတွေရင်ဆိုင်ရမယ်လို့ကျမထင်ပါတယ်။သူကဇာတ်ကားရိုက်တဲ့ဒါရိုက်တာဖြစ်တော့ရုပ်ရှင်ရိုက်ရမှာသူကဩဇာအရှိဆုံးဖြစ်ပါတယ်။ရုပ်ရှင်ရိုက်တဲ့လူတွေအားလုံးကလည်းအမျိုးသားတွေဖြစ်တဲ့အတွက်ကြောင့်အထူးသဖြင့်မြန်မာနိုင်ငံမှာအမျိုးသမီးတူကအမျိုးသားတွေကိုဘာလို့ရမဲဆိုတာကိုညွန်ကြားရတဲ့အတွက်ကြောင့်လေပိုပြီးခက်တာတွေ့ရပါတယ်။ဒါကြောင့်ရုပ်ရှင်လောကမှာအမျိုးသမီးတွေအနေနဲ့ယုံကြည်ချက်ခံယူချက်ခိုင်မာဖို့လိုပြီးရဲရဲဝံ့ဝံ့ရင်ဆိုင်နိုင်ဖို့လိုအပ်ပါတယ်။ခရစ်စတီနာကဒီလိုလူမျိုးဖြစ်လို့ကျမကသိကူသဘောကျမိပါတယ်လို့မူနာကပြောသွားတာဖြစ်ပါတယ်။ဒါပြင်မူဒရာရဲ့ခေါ်တန်လိုစမ်းတဲ့ရုပ်ရှင်ရဲ့တမှုထူးခြားမှုနဲ့တမယိုးကြမြန်မာရုပ်ရှင်ဇာတ်ကားတွေကြားအခြေတင်ပြောဆိုမှုနဲ့ပတ်သက်လို့လေမူနာရဲ့အမြင်ကဘယ်လိုရှိပါသလဲ
You know there's 55 million people in Myanmar so there's room for every style
မြန်မာနိုင်ငံမှာလူ55သန်းရှိတဲ့အတွက်ရုပ်ရှင်အမျိုးမျိုးတွေဈေးကွက်တွေရှိပါတယ်ကျမဒီနိုင်ငံကိုရောက်စားကဆိုရင်လူဦးရေရဲ့ဆယ်ရာခိုင်နှုန်းကသာလက်ကင်ဖုံးတွေရှိကြပါတယ်အခုဆိုရင်တော့90ရာခိုင်နှုန်းကလက်ကင်ဖုံးတွေရှိကြပြီးအများအပြားကစမတ်ဖုန်းတွေဖြစ်ကြတဲ့အတွက်ကြောင့် Facebook YouTube စသဖြင့်တို့မှာတင်တဲ့ရုပ်ရှင်တွေကိုလည်းကြည့်နိုင်ကြပြီဖြစ်လို့ကမ္ဘာတစ်ဖက်ကရုပ်ရှင်တွေရဲ့အဆင့်အတန်းတွေနဲ့လည်းရင်းနှီးမှုရရှိနိုင်ကြပြီဖြစ်ပါတယ်အကြောင်းမူဒရာရဲ့ခေါ်ဆောင်ရုပ်ရှင်ကိုခုမြန်မာပြည်သားအားပေးတာကစမ်းသစ်တဲ့အတွက်ကြောင့်ဖြစ်တယ်လို့ကျွန်မယူဆပါတယ်ဒီလိုပြောလို့လေမြန်မာသမယိုးကျရုပ်ရှင်မျိုးပြက်ွယ်သွားမှာမဟုတ်ပါဘူးဒီလိုမျိုးကားတွေကိုလေယုံတွေမှာအားပေးကြတာတွေတွေ့ရပါတယ်ဒါကြောင့်ရုပ်ရှင်လောကမှာပရိသတ်တွေချီနှိုင်းရွေးနိုင်တဲ့ကားတွေပုံများလေးပိုရှင်ပြိုင်မှုများလေးရုပ်ရှင်အဆင့်တန်းကိုပိုမြင့်တင်ပေးလာနိုင်မှာဖြစ်ပါတယ်လို့မူနာကသူ့အမြင်ကိုပြောသွားတာဖြစ်ပါတယ် မူထွက်ရဲ့ခေါ်တန်းရုပ်ရှင်ဟာမူနာတွေ့သူ့ဘဝအိမ်မက်ကိုအကောင့်ထဲပေါ်ပေးနိုင်တဲ့ရုပ်ရှင်နဲ့ဖြစ်တဲ့အကြောင်းနဲ့နိုင်ငံတကာမှာပြသနိုင်မှုကြိုးပမ်းရမှလည်းဂျာမီကပဲ Fort Wayne Indiana ရှိ Hop Noben ရုပ်ရှင်ပွဲတော်မှာဇွန်လမှာပြသဖို့ရွေးချယ်ခြင်းခံရပါတယ်ဒါဟာသတင်းကောင်းတစ်ခုဖြစ်ပါတယ်လို့မူနာရဲ့ပြောကြားချက်ကိုတင်ပြရင်းဒီသတင်းပိုင်ရဲ့မြစ်သမီများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, 'cause you've deepened the conviction in my soul.
Dollar Latin season is set at Mute Me Ghana Phipare.ဧပြီလ14ရက်စတင်တဲ့တကြံကြားနေ့မနေ့ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတခါတော့ဒီသိပ္ပံနဲ့ဤပညာအစီအစဉ်အလဲရောက်ပါပြီ။တကြံတွင်မှပြောကြားသူတွေရေကစားကြသူတွေအနေနဲ့သဘာဝပတ်ဝန်းကျင်ကိုမထိခိုက်စေအောင်လို့ဘယ်လိုမျိုးလုပ်သင့်တယ်လဲဆိုတာကိုဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာနှားဆင်ပါရှင်။
တကြံကိုပျော်ပျော်ရွှင်ရွှင်ဆင်နွှဲကြတဲ့အခါမှာရေကိုလိုရာထက်ပိုပြီးမဖြုံးကြဘူး။တကြံလဲတဲ့ကားရင်းဆက်အကြကြီးနှိုးမထဘူး။တကြံအမှိုက်တွေနဲ့ဝန်းကျင်မညဉ့်ညမ်းစေဖို့ပါ။ထည့်ပြီးမစင်းစားပါဘူး။တဘာဝဝန်းကျင်ထိန်းသိမ်းသူတွေစိုးရိမ်နေကြတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။တကြံပွဲဟာလူတွေအများပြားစုယုံပြီးဥတဟိုးတွာလာစားတောက်ကြတယ်လို့ရေကိုလည်းအများကြီးတုံးတဲ့ပွဲမှုရေရုနဲ့မြေရုသာမကလေရုပေါ်ပါတက်ရောက်မှုတွေတိတ်ကိုများတဲ့အတွက်တဘာဝဝန်းကျင်သမားတွေအတော့ကိုလန့်ကြပါတယ်။ညွေရောက်တိုင်းရေအခက်ခဲကြုံရတဲ့မြန်မာနိုင်ငံအတွက်တကြံတွင်ရေကစားသူတွေရေကိုတက်နေတဲ့လောက်ခြွေတာကြဖို့အကြံပေးသူကတော့တဘာဝဝန်းကျင်အင်ဂျင်နီယာဒေါ်အေးအေးကြီးပါ။
ရေကိုရေပိုက်ကြီးတွေနဲ့ပက်ချတဲ့အဆင့်ထိရောက်နေပါတယ်ရှေးတုန်းကနေတပြည့်ပြည့်နဲ့ရေပက်တယ်ဆိုတဲ့ဟာကမရှိတော့ဘူးလူဦးရေကလည်းတိုးတက်တဲ့53သန်းနီးပါးဖြစ်သွားတဲ့အခါမှာရေပမာဏတုံးဆမှုများတယ်ဗမာပြည်မှာအခုချိန်မှာကရေဟာအမတန်ရှားတဲ့အခါဖြစ်တယ်တကြံရေဆိုတော့အမတန်ကောင်းတဲ့ရေတွေရှိတဲ့ရေကိုတုံးရတယ်အဲ့ရေတွေကတကြံမှာပက်ပြီးတဲ့အခါမှာချိုးလို့တောက်လို့မရတော့တဲ့တုံးလို့မရတဲ့ရေအဖြစ်တော်တော်များများပြောင်းသွားတယ်ဒီတော့အောင်ပြောမယ်ဆိုရင်ဥပမာဆိုတော့ပိုက်ကလေးတစ်ခုကညာမှုပေါ့နော်လက်မဝက်လောက်ရှိတဲ့ပိုက်ကလေးကထွက်မယ်ဆိုရင်တစ်မိနစ်ကို2ဂါလံပဲထွက်တယ်တစ်မိနစ်ကို2ဂါလံထွက်ရင်တနာရီဆိုလို့ရှိရင်ဂါလံ120ဖြစ်သွားပြီအဲ့တော့လူတွေအနေနဲ့လုံးတင်တာပါလဲဆိုရင်တစ်ချက်တက်နိုင်လို့ရှိရင်ပိုက်ကိုတိတ်တိတ်လေးပဲသုံးပါနောက်ပြီးတော့ပိုက်ကလည်းဖိအားများတာမသုံးပါနဲ့ဖိအားများလေးရေးရများများပို့ထွက်လေးပဲဖြစ်ပါတယ်အဲ့တော့ဖိအားနည်းတဲ့ပိုက်ကိုသုံးပါဥပမာလက်မဝက်ရှိတဲ့ပိုက်တစ်ခုကပုံမှန်ကောင်ရေ DPR 40နဲ့လာရင်သူက25ပေရှိတဲ့ပိုက်ဆိုရင်တစ်မိနစ်မှာ24ခန်းလန်ထွက်တယ်။ PR 50ဖြစ်ရင်28ဖြစ်သွား60ဆို30ဖြစ်သွားအဲ့တော့ရေ PR နည်းတဲ့ဟာကိုလည်းသုံးပါ။နောက်ရေတွေကိုအချိန်အခန့်တန်နဲ့သုံးပါ။တက်နိုင်လို့ရှိရင်မပက်လို့ရှိရင်ပိတ်ထားဖို့ကြိုးစားပါ။အထူးသဖြင့်ပေါ့ရေပိုက်လိုင်းတွေဘာတွေကိုမမီးသက်ပိုက်လို့ဟာမျိုးကြီးကိုဖွင့်ပြီးတော့တလဟောထားတာတော့ရေတွေအလဟတာဖြစ်သွားစံမျိုးမလုပ်ပါနဲ့။ရေဟာအမတန်တန်ဖိုးရှိပါတယ်။တကြံပြီးတဲ့နောက်ပိုင်းမှာပြေလုံလောက်အောင်ဘယ်လိုလုပ်မလဲဘယ်လိုသုံးမလဲဆိုထည့်စဉ်းစားပါနောက်ပြီးတော့ရေဆိုတာချိုးယုံစားယုံနဲ့မကတဲ့ဘူးပူပြင်းတဲ့ဒေတာတွေလည်းဖြစ်တဲ့ခါကြလို့ရှင်မိတတ်ဖို့ရှိတယ်အမျိုးမျိုးရှိတယ်ကြောင့်မလို့ရေကိုခြွေတာ30ဖို့လုပ်ပါဒါကခြွေတာရဲ့ပမာဏပိုင်းကပေါ့နော
်နောက်တစ်ခုကရေရဲ့အရေးအသွေးမပြည့်စုံအောင်လည်းဂရုစိုက်ဖို့လိုပါတယ်
ဒီအရေးသေးဆိုတာကဥပမာမနက်မှာလူတွေများမယ်နေမယ်ဆိုလူတွေကအိမ်သားတွေပဲသွားမယ်အပေါ်လေးသွားမယ်ခါကျရင်တကယ်လို့များအဲ့လိုဆွမ်းမနေရတွေကိုမန်တက်တွေကိုရေရှိတဲ့ကံပေါ်မှာဖြစ်ဖြစ်ကျုံးနေဖြစ်ဖြစ်ပေါ့လေအပေါ်လေးဆွမ်းမဟောင်းလှုပ်ဖြစ်လိုက်လို့ရှိရင်ရေဒုညဉ့်ညံ့မှုဖြစ်သွားပါမယ်အဲ့ဒီကရေကလူတွေတောက်သုံးနေရတာမျိုးဖြစ်လို့ရှိရင်မတက်တဲ့ရေတောက်ရပါမယ်ဥပမာလူတွေရဲ့ဝင်းပိုက်ထဲမှာE. coli ဆိုတဲ့ bacteria တမျိုးကတဘာဝအလျောက်ရှိပါတယ်။နည်းနည်းပပကသိပ်ပြဿနာမဖြစ်ပါဘူး။ဝင်းလေးပါလေးရှော့ယုံပါပဲ။ဒါပေမဲ့အမတန်ဆိုးဝါးတဲ့ E. coli မျိုးစုအခုဆို15787ဆိုရင်အမတန်မှပိုက်တွေအောင့်နဲ့သွေးဝင်းတွေပါတယ်။အန်နဲ့တချို့ကလေးတွေနောက်အသက်ကြီးတဲ့လူကြီးတွေဆိုလို့ရှိရင်ဖျောက်ကတ်တွေပြတ်သွားတဲ့အထိဖြစ်သွားနိုင်တယ်။ Hemolytic uremic syndrome ဆိုတာဖြစ်တဲ့
အဲ့ဒါကြောင့်မလို့လူရဲ့မစင်နေတိရိစ္ဆာန်ရဲ့မစင်နေရနေပြီးတော့ရေထဲကိုရောက်သွားတာမျိုးမဖြစ်အောင်လဲကာကွယ်တဲ့နောက်ပြီးတော့လေဟာပူတွေအိုက်တယ်ဆိုပြီးတော့ကန်ထဲဆင်းမယ်ရေထဲဆင်းမယ်ဆိုလို့ရှင်နေဒီရေကတန်လားမတန်လားဆိုတော့တတိထားပါအင်းရကန်တို့ဘာလို့ဆိုရင်အခုဆိုရင်တော့တန့်ကျင်မှတန်မယ်တော့ကိုမသိတဲ့ရှီကရေတောက်တာတော့ဘာလို့ဆိုလို့ရှင်နေတတိထားပါတဘာဝပတ်ဝန်းကျင်ကလည်းမထိကန်အောင်ရေကိုဆွန့်ပစ်ပါအစီတို့ကားဆက်စီတို့ပရိစီမျိုးစုံမို့တော့ကားတွေကအများကြီးရှိတော့ဆိုစီတွေကအများကြီးထွက်မှာပေါ့အဲ့ဒီဟာတွေကလည်းညချောင်းအင်းနဲ့ရောက်တာပဲစီနဲ့ကန်နဲ့လောက်ပါနောက်ချက်ပြုတ်သုံးဆွဲတဲ့စီရအစာအရှံမဲ့တိပေါ့ပေါ့ဆဆနဲ့ရေထဲကိုဆွန့်ပစ်တာမျိုးမလုပ်သင့်ပါဘူးရေထဲမှာရေနေတဲ့ဘာတွေရှိပါတယ်မတန့်ရှင်းတဲ့ပတ်ဝန်းကျင်ရှိလို့ရှင်တို့ကဆက်လက်ပြီးတော့မနေနိုင်ပါဘူးတို့ရဲ့ GHz စနစ်ချိခိုက်တယ်လူကလည်းအပင်နေတဲ့ဘာတွေကိုမိတဲ့နေရတဲ့ကြောင့်လို့အချိန်မှာတော့ပြန်ပြီးတော့ထိခိုက်မှာအဲ့ဒီအတွက်လည်းသတိထားစင်ပါတယ်ရေထုညဉ့်ညမ်းမှုကတစ်ဆင့်အစာတောက်တဲ့ညဉ့်ညမ်းမှုမဖြစ်အောင်လည်းကာကွယ်ပါအဲ့ဒါကလိုက်နာရမယ့်အချက်ဖြစ်ပါတယ်တမတန်အရေးကြီးပါတယ်
မန်တန်တွေမှာကားဆက်မြက်ပဲအကြာကြီးဆက်ကိုနှိုးမထားသင့်ပါဘူး
။ကြံကားတွေအများကြီးလာမယ်မန်တန်တွေမှာရက်မယ်။တချို့ကြလို့ရှိရင်လည်းကားကိုလုံးဝရန်ရက်ထားမယ်။များသောအားဖြင့်တော့ကားတွေမရက်ပါဘူး။အင်ဂျင်ကိုဒီတိုင်းပဲနှိုးထားတယ်။အဲ့လိုကားကိုမတွားဘဲနဲ့အင်ဂျင်နှိုးထားတဲ့အချိန်မှာဆိုရင်ဒီလေထုတဲကိုအညဉ့်ဉန်းတဲ့အရာတွေပုံမှန်ကာဗွန်မွန်အောက်ဆိုက်တွေကာဗွန်ဒိုင်အောက်ဆိုက်တွေအမှုန်အမွှားတွေနော်ဒါတွေကအကုန်လုံးလေထုတဲရောက်ပါတယ်အထူးသဖြင့်ကလေးတွေပါတယ်မြန်အိမ်နာမှာရှိရင်သူတို့ကလေကိုလူကြီးတွေထက်တော့ပုံမြန်မြန်ပိုရှူတယ်90ရာခိုင်နှုန်းပေးပိုရှူတဲ့အခါကျတော့ကားရဲ့လေကိုပိုက်ထက်ကထွက်လာတယ်သူညဉ့်ဉန်းတဲ့ဟာတွေကသူရင်ကျက်တဲ့ဟာတွေပါတယ်ဖြစ်နိုင်တယ်တကယ်လို့များဖို့စောင့်ရတာ30ဆက်ခန့်တည်းပူကြမယ်ဆိုလို့ရှိရင်တော့ကားဆက်ကိုပိတ်ထားပါကားကိုမတော်ဘဲနဲ့ဒီဆက်ကြီးနှိုးထားတာဟာကားရဲ့အင်ဂျင်ကိုကားမှာရှိတဲ့စီလင်ဒါတွေမီးပွင့်တဲ့ပလတ်တွေနောက်ပြီးတော့မီးခိုးထုတ်တဲ့စနစ်ကိုပေါ့ထိခိုက်စေပါတယ်သူတွေကမတော်ဘဲနဲ့ဆက်ကိုနှိုးထားတာကောင်းတယ်လို့ထင်နေတာမဟုတ်ပါဘူး
ပွဲတော်တစ်ခုရဲ့နောက်မှာအမှိုက်ပြဿနာကိုစနစ်တကျရှင်းတင်ပါတယ်
အဆိုင်ခွင့်စင်ဖြစ်ပစ္စည်းမှာလူတွေကပထမဘာသုံးတယ်လဲကြည့်ရမယ်ဒီလိုလူတွေများလာလို့ရှိရင်ပိုးပြို့တစ်ခါသုံး plastic တွေတကြံဆိုသုံးတော့မှာဥပမာရေတံပူးတွေကအစစားဖို့တောက်ဖို့ထည့်ဖို့ဟာလည်းရှိတယ်နောက်ဆုံးတကြံပန်းကုန်းကအစဒါ plastic ပဲနောက်တကြံကားတွေကပိုင်နေပြားတွေကတ်ထားမယ်တကြံမန်းတံမှာလည်း plastic တွေပါလေအမျိုးမျိုးရှိမယ်ဒီခုအနေနဲ့စဉ်းစားဖို့ကဒီလို plastic တွေကိုသုံးဖို့လိုသလားဒီလိုနေရာမှာအစားထုတ်ပြပါသုံးနိုင်တာရှိလဲဆိုတာစဉ်းစားပေးပါဥပမာမန်းတံတွေပါလေအလှဆင်မယ်ဆိုလို့ရှိရင် plastic ပန်းတွေ plastic တွေနဲ့လုံးမှာလာဟိုဇီဝနီးနဲ့ပြည့်စည်သွားနိုင်တဲ့ဥပမာဆိုအုံးပြင်အုံးလက်တစ်တင်တရွတ်ပေါ့နော်တဘာပောင်းမင်းကြီးမှာရှိတာနဲ့အလွယ်တကူလုံနိုင်တာတွေနဲ့လှပအောင်လုံနိုင်တာလားလုံနိုင်တာရှိရင်လည်းအစားထိုးပေးပါတဘာပောင်းမင်းကြီးမှာအဓိကလှုပ်ဆောင်တဲ့နီးသုံးမျိုးရှိပါတယ်ပထမနေ့ချော့ချပါနောက်တစ်ခါပြန်သုံးပါပြန်သုံးနိုင်တာရှိသလားဥပမာနှစ်ကသုံးထားတာဒီနှစ်ပြန်သုံးလို့ရမလားဒီပြန်သုံးပေးပါနောက်တစ်ချက်က recycle ပေါ့နော်ဥပမာ plastic တွေဆိုလို့ရှိရင်ဘယ်အမျိုးအစားကတော့ပစ္စည်းအစ်ပြန်ထုတ်ပြီးသုံးလို့ရမယ်ဆိုတာသိဖို့လိုတယ်မန်းတက်တွေပါလေပြန်ဖြည့်ရမယ်တစ်တူဝါစာအကုန်ရှိတယ်ပြေကြီးတူရာအစာအပိုင်းအမိုက်တည်းရဲ့အပေါင်းစုံကိုလည်းဘယ်ဟာပြန်သုံးလို့ရမလဲစဉ်းစားပေးပါဦးပြန်ပြီးတော့မြေဆွေးလုပ်တဲ့အထက်မှာသုံးလို့ရတယ်အဲ့ဒါကိုမလုပ်တတ်လို့ရှိရင်လုပ်တတ်တဲ့လူတွေတိုင်းနေပြီးတော့လုပ်ပါအမိုက်နဲ့ပတ်သက်လို့ရှိရင်တက်နိုင်တဲ့ပြည်မီးမရှို့အောင်ကြိုးစားပါ။အောက်စမီးရှို့လိုက်လို့ရှိရင်လေထုညင်ညာမှုဖြစ်တယ်။အဲ့ဒါမျိုးမလုပ်တင်ပါဘူး
။တဘာဝဝန်းကျင်အင်ဂျင်နီယာဒေါ်အေးကြီးပါ။တကြံမှာအမိမြေပါဆူပြေလန်းဆန်းနိုင်ပါစေလို့ဆုတောင်းရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေအခုလိုစပတ်စဉ်စီစဉ်တွေကို bamis.voanews.com မှာလည်းရုပ်သံနဲ့ရောစာသားနဲ့ပါဖော်ပြပေးနေပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ဒေါ်ရရှင်များခင်ဗျာ။တောင်ဆူဒန်နိုင်ငံကပြည်တွင်းစစ်ကိုမီးလောင်ရာလေပင့်ပေးနေတဲ့အရင်မြစ်တွေကိုကန့်သတ်ဖို့ကြိုးပမ်းမှုတရအနေနဲ့တောင်ဆူဒန်နိုင်ငံအတွင်းကရေနံနဲ့ဆက်နွယ်ပတ်သက်နေတဲ့တတိပုဂ္ဂလကုမ္ပဏီ15ခုကိုလိုင်စင်နဲ့တင်ပြဖို့လိုအပ်တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအမိန့်ချမှတ်လိုက်ပါတယ်။အဲ့ဒီကုမ္ပဏီနဲ့အဖွဲ့အစည်းတွေရဲ့အခွန်ဘဏ္ဍာတွေကတောင်ဆူဒန်နိုင်ငံကိုဘေးကျန်နှံကျက်ဖြစ်အောင်အထောက်အကူပေးနေတာဖြစ်ပါတယ်။မြည်သည့်အမေရိကန်နိုင်ငံအတွင်းကကုန်ပစ္စည်းဖြစ်ပါစေအဲ့ဒီအဖွဲ့အစည်းတွေကနေတဆင့်တင်ပို့မှုပြန်လည်တင်ပို့မှုအားလုံးအတွက်ထုတ်ကုန်လိုက်စင်ရှိဖို့လိုအပ်တော့မှာဖြစ်ပါတယ်။တောင်ဆူဒန်နိုင်ငံဟာကမ္ဘာပေါ်မှာရေနံပေါ်အမိခိုရာဆုံးတိုင်းပြည်ဖြစ်တယ်လို့ကမ္ဘာဘဏ်ကပြောပါတယ်။အခုချမှတ်လိုက်တဲ့ပြတ်ထန်းချက်က9နှစ်ကြာမြင့်နေပြီဖြစ်တဲ့ပြည်တွင်းစစ်နဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တဲတွေကို ဖြည့်ရှင်းနိုင်ရေးအတွက်ဖိအားတိုးမြှင့်ပေးနိုင်လိမ့်မယ်လို့အမေရိကန်အစိုးရကမျှော်လင့်ထားပါတယ်။ဆူဒန်ကနေလွတ်လပ်ရေးကြေညာခဲ့ပြီး၁၈လကြာ2013ခုနှစ်ဒီဇင်ဘာလအတွင်းမှာသမ္မတဆာဗာကီးယားနဲ့ဒုတိယသမ္မတရီယက်မာရှာလိုကြားအာဏာလုမှုဖြစ်ပွားပြီးတော့ပြည်တွင်းစစ်ဖြစ်ပွားခဲ့ရတာဖြစ်ပါတယ်။ဆက်လက်ဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေအတွင်းတောင်းနဲ့ချီတဲ့ပြည်သူတွေတေဆုံးခဲ့ရသလိုတိုင်းပြည်ရဲ့စီးပွားရေးချွတ်ချုံကျခဲ့ပြီးလူခွင့်ရေးချိုးဖောက်မှုတွေအစာရေစာငတ်မမှုတွေအာဟာရချို့တက်မှုတွေဖြစ်ပွားနေပါတယ်။နိုင်ငံလူဦးရေသုံးပုံတစ်ပုံဟာအကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးနေကြပြီးနှစ်တန်းနီးပါးလောက်ဟာပြည်တွင်းမှာထွက်ပြေးနေကြသလိုနှစ်တန်းကျော်ဟာအိမ်နီးချင်းတိုင်းပြည်တွေကိုထွက်ပြေးတင်းရှောင်နေကြရပါတယ်။အဲ့ဒီလိုကန့်တက်လိုက်တဲ့ကုမ္ပဏီအဖွဲ့အစည်း15ခုထဲမှာတောင်ဆူဒန်နိုင်ငံရဲ့ရေနံနဲ့တက်ထူရင်ဝန်ကြီးဌာနနိုင်ငံပိုင်ရေနံကုမ္ပဏီ Nile Petroleum တို့ပါဝင်သလိုဒါ Petroleum Operating Company Nyakak and Son ရေနံရောင်းချရေးကုမ္ပဏီ Greater Pioneer Operating Company Juba Petrotech Technical Service နဲ့ Sat Petroleum Operating Company တို့လည်းပါဝင်ပါတယ်ဒီကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေဟာတောင်ဆူဒန်အစိုးရအတွက်အဓိကဝင်ငွေရရှိနေတဲ့အဖွဲ့တွေဖြစ်ကြပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟက်တာနူးကကပြောပါတယ်တောင်ဆူဒန်အစိုးရနဲ့အခရီးလိုက်စားကြတဲ့အစိုးရရရှိတွေဟာဒီအဖွဲ့အစည်းတွေကရရှိခဲ့တဲ့အခွန်အခတွေကိုတောင်ဆူဒန်ပြည်သူတွေအတွက်လိုအပ်နေတဲ့အရေးပေါ်စားစာနဲ့လူမှုစောင့်ရှောက်ရေးတွေအတွက်အသုံးမပြုဘဲလက်နက်ဝယ်ယူတာညဉ့်ညံ့ရေးနဲ့လုံခြုံရေးတောင်ဆူဒန်နိုင်ငံရဲ့တည်ငြိမ်မှုကိုပြက်ပြားစေတဲ့ပုံမှန်မဟုတ်တဲ့ပြည်သူစစ်အဖွဲ့တွေကိုထောက်ပံ့တာမျိုးတွေပြုလုပ်နေတယ်လို့သူမကပြောပါတယ်တောင်ဆူဒန်အစိုးရအနေနဲ့ပုံမကောင်းမွန်အောင်လုပ်နိုင်ပါတယ်လို့ဟက်တာနူးကပြောပါတယ်တောင်ဆူဒန်နိုင်ငံကိုအများဆုံးအကူအညီထောက်ပံ့နေပေးနေတဲ့အမေရိကန်ပြည်ထောင်စုဟာလူသားချင်းစာနာမှုစံတန်မိုးတွေနဲ့အရေးကြီးတဲ့မရှိမဖြစ်လိုအပ်တာတွေကိုထောက်ပံ့ပေးနေရတဲ့အပေါ်ဝမ်းသာဂုဏ်ယူနေပါတယ်တောင်ဆူဒန်အစိုးရအနေနဲ့စည်ရနာနဲ့ရရောမှုကိုအချီးကြီးဖြုံးတီးမဖြစ်ဘဲတောင်ဆူဒန်နိုင်ငံသားတွေအတွက်အလွန်လိုအပ်နေတဲ့အရာတွေကိုထောက်ပံ့ပေးအပ်တင်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။သောတာရှင်တို့ခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်တာကိုအသိပေးပါရစေ။ VOA မြန်မာပိုင်းရဲ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.9နဲ့25 kHz 1683ည15565 11965တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။အဲဒီစီစဉ်မှာတော့နောက်ဆုံးရကမ္ဘာသတင်းမြန်မာသတင်းတွေအပြင်သတင်းပေးပို့ချက်တွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ပါရှင်။ဧပြီလ14ရက်စနေနေ့မနေ့ဖက် VOA အစီအစဉ်တွေကိုအတွက်နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုဝင်းမင်းကတက်လက်ကြီးညာပေးပါအောင်ပါရှင်
။ Syria ဆိုရအနေနဲ့ဓာတုလက်နက်သုံးတက်ခတ်ခဲ့တာဟုတ်မဟုတ်ထောက်ထားစစ်ဆေးဖို့ကုလသမဂ္ဂဓာတုလက်နက်ဆိုင်ရာစုံစမ်းသူတွေပြင်ဆင်နေချိန်မှာအမေရိကန်ဆိုရကတော့ဆီးရီးယားအနေနဲ့စနေနေ့ဒူမားမြို့တိုက်ခိုက်မှုထဲမှာဓာတုလက်နက်သုံးခဲ့တယ်လို့အခိုင်အမာယုံကြည်ကြောင်းထုတ်ပြောနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီဓာတုလက်နက်တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ဒီဘက်အစောပိုင်းထဲမှာမစ်ဆိုင်းဒုံးနဲ့တိုက်ဖို့ရှိတယ်လို့ပြောပြီးအင်ပီရိုနဲ့နိုင်ငံခြားရေးအရာရှိတွေကဒီကိစ္စကိုသတိထားသုံးလုံးပြောဆိုနေချိန်မှာအင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကဆီးရီးယားဆိုရအနေနဲ့ဓာတုလက်နက်သုံးတိုက်ခိုက်မှုအတွက်တာဝန်ရှိတယ်လို့အပြည့်အဝယုံကြည်ထားကြောင်းနောက်ရုရှားအနေနဲ့လည်းအခုလိုဓာတုလက်နက်သုံးတက်ခိုက်တာကိုရပ်တန့်ဖို့ပြတ်ကွက်ခဲ့တယ်လို့သတင်းတောက်တွေကိုဒီနေ့ထုတ်ပြောလိုက်ပါတယ်။အဲ့တော့ပြီးခဲ့တဲ့သတင်းဘက်ကနေစပြီးစီးရီးယားရင်းနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားကြားသဘောထားတင်မှတ်မှုတွေပြင်းထန်လာနေခဲ့ပါတယ်။သမ္မတထရမ့်ကစီးရီးယားနိုင်ငံမှာဓာတုလက်နက်နဲ့ရက်ဆက်စွာတိုက်ခိုက်မှုပေါ်စီးရီးယားသမ္မတဘရရှားအယားဆက်ကိုအပြစ်တင်ခဲ့ပြီးအပြစ်ပေးတဲ့အနေနဲ့အခုလိုစီးရီးယားကိုဒုံးကျည်တွေပြစ်လို့အဆင့်ပြင်ထားတယ်လို့သတိပေးပြောကြားခဲ့ပါတယ်။အမေရိကန်ဘက်ကစီးရီးယားဒုံးကျည်တွေပြစ်လို့ရင်ရုရှားဘက်ကလည်းကြားဖြတ်ပြန်ပြစ်ချမယ်လို့လက်ဗနွန်နိုင်ငံဆိုင်ရာရုရှားသံမဲပါဝင်ရုရှားသံတော်တွေကထုတ်ပြောနေပါတယ်။အစ္စရေးစစ်သားတွေရဲ့လက်ချက်ကြောင့်ပါလက်စတိုင်းဆန္ဒပြသူတူတည်ဆုံးခဲ့ပြီးနောက်ဒဏ်ရာရသူပေါင်း900ရောအထိရှိလာခဲ့ပြီလို့ပါလက်စတိုင်းကျမရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။ဆန္ဒပြသူတွေအနေနဲ့ပါလက်စတိုင်းအုပ်ချုပ်ထားတဲ့ဂါဇာကမ်းမြောင်နဲ့အစ္စရေးကိုပိုင်းခြားတဲ့နေဆက်ခြံစည်းရိုးကိုဖျက်ချော်ဖို့အချိန်ချင်းကြိုးစားခဲ့တာကိုပြန်မောင်းထုတ်ဖို့အစ္စရေးစစ်သားတွေကသနတ်တွေမျက်ရည်ပုံးတွေနဲ့ပြစ်ထည့်ခဲ့တယ်လို့အခုလိုကျမရေးဝန်ကြီးဌာနကပြောတာဖြစ်ပါတယ်ခင်ဗျ။
ဒီဘရလာဆလေးရဲ့တကြံကြားနေမနေအတွက်ကမ္ဘာသတင်းချင်းချုပ်ကိုကိုဝင်းမင်းကြေညာခဲ့တာပါဒီမနေ့အစည်းအဝေးထုတ်လွှင့်ရမှုကမတ်မြတ်သစင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုနာကမ်မင်းဖြစ်ပါတယ် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစည်းအဝေးတွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကိုအီးမေးလ်ပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးနိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တကြံကာလမှာတော်တော်ရှင်အားလုံးအေးချမ်းပေးကင်းကြပါစေကျွန်မဆုမြတ်ပါပါရှင်
This program has come to you from the Voice of America, Washington.